Welcome to the Voice of America in Burmese.
mingla ba shin voa myanmar wai season 2 sa tin thau lin bi ni ba bi 2018 mila 17 ye taw cha ni mne khin voa season 2 ko myanmar san naw chain 6 nai ga ni 9 nai thi washington dc ga ni line to 2450 52 ga ni dai yai tan hwe ni ba bi shin chuma su myan ma taw cha ni mne voa season 2 ko season pin tin set pe daw ba me
mingla mne khin ma khmyar di kini mne phet thadin ni ko dokhin myu tin ni chin lo chaw chaw tein pyo pya ma ba မြောက်ကိုရီးယားကောင်းဆောင်တဲ့ထိပ်တီးအစည်းအဝေးလုပ်မယ့်နေရာနဲ့ရက်ကိုသမ္မတဆရာကအတည်ပြုကြေညာလိုက်ပါပြီ။ပါကစ္စတန်တန်တမန်တွေခီးသွွာလာတာကိုဒီကနေ့ကစပြီးအမေရိကန်ကပိတ်ပင်ကန့်သတ်လိုက်ပါတယ်။မလေးရှားဝန်ကြီးချုပ်တည်ဖြစ်အရင်ဝန်ကြီးချုပ်ဟောင်းမာဒီယာမိုဟာမက်ကျန်းတစ္ဆာကျေစုလိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ထောက်မဲ့ပေးဖို့ရှိတဲ့သတင်းဆောင်မတွေထဲမှာတော့ဒီမလေးရှားမှာနှစ်ပေါင်း60ကျော်အာဏာရလာတဲ့ညွန်ပေါင်းပါတီအရင်နေပြီးတော့အတိုက်ခံညွန်ပေါင်းပါတီကအနိုင်ရခဲ့ပါတယ်အဓိကဘာကြောင့်ပါလဲ။
In the end, enough Malays were persuaded by Mahathir and by other people in the opposition to abandon
Malaysia နိုင်ငံရဲ့သမိုင်းမှာအတိုက်ခံပါတီအနိုင်ရခဲ့တဲ့သမိုင်းဝင်ရွေးကောက်ပွဲအပေါ်တုံ့တက်ချက်အပြည့်အစုံကိုမကြားခင်ထုတ်လွှင့်ပေးပါမယ်။စင်ကာပူမှာဂျွန်လ12ရက်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်တို့တွေ့ကြမဲ့အစီအစဉ်နောက်ဆုံးသိရသမျှကိုလည်းပြောပြပေးမှာပါ။တခါဒီရိုဟင်ဂျာဒုက္ခသည်တွေနဲ့အတူမူရစ်ဆေးစိတ်ကြွဆေးဝါးမှောက်ခုမှုလေလေတိုးလာတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောနေတဲ့အကြောင်းတွေကိုတင်ပြဖို့ရှိပါတယ်။နှလုံးခွဲစိတ်ကူတာမှုအောင်မြင်ဖို့တိထားတဲ့ရှောင်းရံဆောင်ရံတွေကိုပြောပြတဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာတွေကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထိတ်တန်းသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးတက်တို့ကအကြေညာပေးကြပါမယ်ရှင
်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ထိပ်တီးဆွေးနွေးပွဲကိုဇွန်လ12ရက်နေ့စင်ကာပူမှာလုပ်မယ်လို့သမ္မတဒေါ်နယ်ထရမ့်က Twitter ကနေကြေညာပါတယ်။မြောက်ကိုရီးယားကပြန်လွှတ်ပေးလိုက်တဲ့အမေရိကန်နိုင်ငံသား၃ဦးကိုသူကိုယ်တိုင်သွားကြိုပြီးတဲ့နောက်နိုင်ငံပိုင်တွင်မှာပဲသမ္မတထရမ့်ကလည်းလူချင်းကြလိုက်တာပါ။ကင်ဂျွန်နဲ့အစည်းအဝေးမှာသူ့ရဲ့ရည်ရွယ်ချက်ကနျူကလ িয়ার ကင်းမဲ့အောင်လုပ်ဖို့ကိစ္စမြောက်ကိုရီးယားဘက်ကသဘောတူဖို့ဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးတဲ့အတွက်သမ္မတထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကိုကျေးဇူးတင်စကားပြောတယ်လို့မြောက်ကိုရီးယားကိုတကယ်ကဘာကြီးတဲ့ရောက်လာအောင်သူတခုခုလုပ်ချင်တယ်လို့တကယ်ပဲယူဆတဲ့အကြောင်းကင်ဂျွန်ကိုရည်ညွှန်းပြီးပြောဆိုပါတယ်။အမေရိကန်နိုင်ငံသားတို့ပြန်လွတ်လာရေးအတွက်မြောက်ကိုရီးယားကိုကိုယ်တိုင်သွားပြီးကင်ဂျွန်ဝန်အပါအဝင်မြောက်ကိုရီးယားထိပ်တန်းတာဝန်ရှိသူတွေနဲ့ဆွေးနွေးပြောဆိုခဲ့တဲ့နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကလည်းထိပ်တီးအစည်းအဝေးဟာအမေရိကန်တွေပြန်လွတ်လာအောင်လုပ်တာတဲ့ပိုပြီးခက်ခဲလိမ့်မယ်လို့ပြောပါတယ်။ဒီအကြောင်းဆက်ဆက်သတင်းဆောင်မကိုတရင်တွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်
။ပါကစ္စတန်တမ်မူဒန်တွေပေါ်မှာအမေရိကန်ပြည်ထောင်စုကခီးသောကန့်သတ်မှုတွေတောက်ကြန်နေမှာစတင်လှုပ်ဆောင်ခဲ့တယ်လို့ပါကစ္စတန်တမ်မတီအိုက်ဆက်ချော်ရီက VOA ကိုပြောပါတယ်။ဒါပြင်အခုလိုလှုပ်ဆောင်မှုကမှန်ကန်တဲ့လုပ်ရမဟုတ်ကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးပိုးပြီးဂျင်းနီလာချိန်မှာအခုလိုမလုပ်တဲ့ကြောင်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးအခုချိန်မှာဘာမှပြောကြဖို့မရှိဘူးလို့ဆိုပါတယ်။ဒါပေမဲ့အခုလိုခီးသွားကန့်သတ်တာဟာနိုင်ငံခြားအသင်းဖွဲ့များဆိုင်ရာ1982အဲ့ဥပဒေရဖြစ်ကြောင်းအရင်တုန်းကပြောခဲ့ပါတယ်။ပါကစ္စတန်တမ်မူရန်တွေဟာခွင့်ပြုချက်မရပဲသူတို့ရဲ့ Washington DC တန်ရုံဒါမှမဟုတ်တခြားမြို့တွေမှာဖွင့်ထားတဲ့ကောင်စစ်ရုံးတွေကလည်းကီလိုမီတာ40တက်ကျော်ပြီးတွားခွင့်မရှိကြောင်းပြီးခဲ့တဲ့လတုန်းကပါကစ္စတန်မီဒီယာတွေမှာဖော်ပြပါတယ်။အရင်တုန်းကပါကစ္စတန်ဟူရန်တွေအမေရိကန်ပြည်ထောင်စုတွင်ဘယ်နေရာမှာဆိုတွားခွင့်ရှိပါတယ်။ပါကစ္စတန်မှာလုံခြုံရေးအတွက်စိုးရိမ်ရတာမို့အမေရိကန်တွေအပေါ်ဝင်နိုင်ငံရခြားတန်ရုံးမှုတန်းအများစုအတွက်ခီးသွားကန့်သတ်မှုရှိပြီးအခုအမေရိကန်ရဲ့လုံဆောင်မှုကအလားတူအပြန်အလှန်ကန့်သတ်မှုမျိုးလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့အခုလိုအမေရိကန်ဘက်ကကန့်သတ်မှုအတွက်နောက်ွယ်မှာတခြားပြဿနာတွေရှိနိုင်တယ်လို့တမ်မကြီးချောက်ဒရီကပြောပါတယ်
။အစ္စရေးကတင်ပြထားတဲ့ဂိုလန်ကိုမြင့်ဒေသကိုအီရန်ကဒုံးကျည်တွေနဲ့တိုက်ခတ်တိုက်ခိုက်တာဟာလက်ခံနိုင်စရာမရှိသလိုအခြေလက်ပိုင်းဒေသတစ်ခုလုံးအတွက်တိတ်ကိုအန်ဒရယ်ကြီးတဲ့အခြေအနေဖြစ်တယ်လို့ပြောပြီးအမေရိကန်ဆွေရောက်ကပြစ်တင်ရှုတ်ချလိုက်ပါတယ်။အီရန်အစ္စလာမစ်ဒေါ်လာရေးအဆောင်တပ်ဖွဲ့ IRGC အနေနဲ့သူတို့ရဲ့အစင်ချင်မဲ့လုပ်ရကြောင်ဖြစ်လာတဲ့အကျိုးဆက်တွေအားလုံးအတွက်ပြည်ဝတာဝန်ရှိတယ်လို့ဂျာတာဘရီနီမနဲ့သမရအီဗီတို့ထုတ်ပြန်ချက်မှာပြောထားတယ်လို့အဆောင်တပ်ဖွဲ့နဲ့သူတို့ဂျာဂန်အဖြစ်ထားတဲ့စစ်သွေးကြော်တွေအနေနဲ့နောက်ထပ်ရန်စားတဲ့လုပ်ရမျိုးထပ်မလုပ်ဘူးလို့သတိပေးထားပါတယ်။အီရန်ရဲ့ဒုံးကျည်တိုက်ခိုက်မှုကိုလက်တွန့်ပြန်တဲ့အရင်နဲ့အနေနဲ့စီးပြားနိုင်ငံတွေကအီရန်စစ်ဖက်ပြစ်မှတ်ဒါဇင်ပေါင်းများစွာကိုအစ္စရေးတိုက်လေယာဉ်တွေကညာတွင်ချင်းမှာပဲတိုက်ခိုက်ခဲ့တယ်လို့အစ္စရေးကဂျာတာဘရီနီမှာပြောပါတယ်။ဒီကြောင်တိုက်ခိုက်မှုတွေမှာထောက်လိုင်းရေးဌာနတွေလက်နက်ခဲယမ်းတူထောင်ယူတွေနဲ့ထောက်ပို့ဌာနတွေကိုအဓိကဥတီတာတိုက်ခိုက်ခဲ့တယ်လို့စီးရီးယားလေကြောင်းကာကွယ်ရေးစနစ်အများပြားကိုလည်းဖျက်ဆီးခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။စီးရီးယားမှာအီရန်ကကိုယ့်ဘာသာတိဆောက်ပြီးချိန်ချောက်လာတာကိုလက်ခံမှာမဟုတ်တယ်လို့စီးရီးယားအစိုးရအနေနဲ့သူ့ပိုင်နယ်ထဲမှာဖြစ်တဲ့အတွက်တာဝန်ခံရမယ်လို့လည်းအစ္စရေးကသတိပေးထားပါတယ်။ဒီကြောင်ဆက်ဆက်သတင်းဆောင်မကိုလည်းသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်။
2015 မှာရထားတဲ့ Iranian Clearland နဲ့ Season 10ရဲ့နိုင်ငံတော်တကာသဘောတူညီချက်ကနေ American နှုတ်ထွက်ခဲ့ပြီးတဲ့နောက် Iran ရဲ့ Nuclear လက်နက်ထုတ်လွှင့်မှုနဲ့အရှေ့လက်ပိုင်းဒေသစီးရေးလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီး Iran ကိုဖိအားပေးဖို့မဟာမိတ်တွေရဲ့ထောက်ခံမှုရဖို့လုပ်နေတယ်လို့ American ကပြောပါတယ်။ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ဟာဥရောပအရှေ့လက်ပိုင်းဒေသနဲ့အာရှဒေသတွေက American ရဲ့မဟာမိတ်တွေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့စီစဉ်နေပါတယ်။ Nuclear လက်နက်အီရန်ဘယ်တော့မှမထုတ်နိုင်ရတဲ့အမေရိကန်ဟာမဟာမိတ်တွေနဲ့ဆက်ပြီးလက်တွဲဆောင်ရွက်သွားမယ်လို့မကြသေးခင်ကပဲကာကွယ်ဝန်ကြီးဂျင်မက်တစ်ကလည်းလွှတ်တော်ကြားနာပွဲမှာပြောပါတယ်။တချိန်နဲ့မှာပဲအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ဖို့သမ္မတထရန့်ဆုံးဖြတ်လိုက်တဲ့အတွက်တူရကီကအပြင်းထန်ကန့်ကွက်နေပြီးတော့အခုလိုနှုတ်ထွက်တာအတွက်နောက်ဆက်တွဲပြင်းထန်တဲ့အကျိုးဆက်ခံရနိုင်တယ်လို့တူရကီသမ္မတကသတိပေးပါတယ်။အရှေ့လေပိုင်းဒေသတွေလည်းနဲ့ကန်ဆစ်စင်ရဲ့လုတ်ပို့အတွက်အီရန်တော်လိုင်းအဆောင်တက်ကိုဒေါ်လာတန်းရာနဲ့ချီးတဲ့ထောက်ပံ့ငွေလွှဲပြောင်းပေးခဲ့တဲ့ကွန်ရက်အဖွဲ့ကိုအမေရိကန်နဲ့အာရဗ်ဆော့ဗွားများနိုင်ငံ UAE တို့ကအရေးယူပါတယ်ဒီလိုငွေကြေးလွှတ်ထောက်မှုတွေမှာပေါဝင်ပတ်သက်တဲ့အီရန်နိုင်ငံသားလူပုဂ္ဂိုလ်နဲ့ကုမ္ပဏီ၉ခုကိုအရေးယူပိတ်ဆို့တဲ့ဆင်းမှာထည့်သွင်းလိုက်တာပ
ါ UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိဘိုင်းထိုမီတာ32 kHz 9335ဘိုင်းထိုမီတာ40 kHz 9483ညာဘိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
်။ဒီဝေကနေတောက်ကြမလဲဖက်တဲ့ညကိုဒိုင်းဆက်လက်ပြောပြနေပါတယ်။မလေးရှားနိုင်ငံရဲ့80မြောက်ဝန်ကြီးချုပ်ဖြစ်မဟာဒီယာမိုဟာမက်ဟာဂျာဇာဘင်းဒီကမလေးရှားဘီရင်ရှိမှာကျန်းသစ္စာကျင်းဆိုပြီးဖြစ်ပါတယ်။ကျန်းကျင်ပွဲအပီလုတ်တဲ့ဒင်းစာရှင်းလင်းပွဲမှာမဟာဒီယာကထောက်ခံသူတွေကိုကျေးဇူးတင်စကားပြောသွားသလိုအလုတ်ဆလုတ်ကြရတော့မယ်လို့လည်းပြောသွားပါတယ်
။ Of course, right away we will have to do a lot of work tomorrow. But I would
not. မနေ့ကန်ဆိုရင်ချက်ချင်းပဲအလုတ်တွေအများကြီးလုတ်ကြရတော့မှာအသေးချပါကျွန်တော်တို့ကိုထောက်ခံခဲ့ကြသူတွေကိုလည်းကျွန်တော်ကျေးဇူးတင်စကားပြောချင်ပါတယ်။ဒီလိုဖြစ်လာအောင်ခင်ဗျားတို့လုပ်ခဲ့ကြတာပါ။မလေးရှားမှာဖကတန်ဟာရပန်ကိုထောက်ခံတဲ့ထောက်ခံမှုမျိုးဘယ်သူမှဘယ်တော့မှမရခဲ့ဘူးပါဘူးလို့မဟာဒီယာကပြောပါတယ်။ဖကတန်ဟာရပန်ဆိုတာကတော့သူဦးဆောင်တဲ့ညွန်မောင်းပါတီကိုမလေးဘာသာနဲ့ခေါ်တဲ့နာမည်ပါ။မဟာဒီယာဟာအရင်တုန်းကလည်း1981ခုနှစ်ကနေ2003ခုနှစ်ထိ22နှစ်ကြာမလေးရှားဝန်ကြီးချုပ်လုပ်ခဲ့သူပါ။အဲဒီကာလအတွင်း1993ခုနှစ်ကနေ1998ခုနှစ်ထိသက်တမ်းမှာသူ့ရဲ့ဒုတိယဝန်ကြီးချုပ်ဖြစ်ခဲ့သူအန်နဝါအီဘရာဟင်ကိုလိန်လူဆက်ဆံနဲ့ဆိုရဲဆွဲခြင်းနဲ့ထောင်ချခဲ့တယ်လို့သူကိုစကန်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာသူ့ကိုအရင်းနှိမ်ထားတဲ့နာဂျစ်ဘရော့ဆက်ကလည်းအန်နဝါကိုအလားတူဆွဲချက်မျိုးနဲ့ပဲဆွဆွဲပြီး2015ခုနှစ်မှာထပ်ပြီးထောင်ချထားတာပါဒီရွေးကောက်ပွဲမှာတော့မဟာဒီယာနဲ့အန်နဝါတို့ပူးပေါင်းတခြားပါတီတွေနဲ့ညွန်ပေါင်းဖွဲ့ဝင်ပြိုင်ပြီးနာဂျစ်အစိုးရကိုဖယ်ရှားလိုက်တာဖြစ်တယ်လို့နှစ်ပေါင်း60ကျော် UMN တို့ဦးဆောင်ညွန်ပေါင်းပါတီအုပ်ချုပ်လာတာကိုလည်းအဆုံးသတ်လိုက်တာဖြစ်ပါတယ်ဒီတောင်းတင်ဆောင်မကိုလည်းသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
American တီရွန်စုမှာ2001ခုစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရတဲ့နောက်ပိုင်းအဖမ်းခံတဲ့လက်ပြားကအစ္စလမ်ဘာသာဝင်15ယောက်ထဲကတယောက်နဲ့ပတ်သက်ပြီးသူ့ပေါ်မှာ Britain နဲ့ American ထောင်လိုင်းရေတွေနှိပ်စက်မင်းမြန်းမှုတွေနဲ့လက်ပြားခေါင်းဆောင်အဖွဲ့ကိုလွှဲပြက်ပေးအပ်ခဲ့တဲ့အတွက် British ရဲ့ဝန်ကြီးချုပ် Theresa May ကကျတဲ့ Britain နေမှာတင်ဝန်တောင်းပန်စာပေးပို့ခဲ့ပါတယ်။ Abdel Hakim Bahajnet ဇနီးဖြစ်သူ Fatima Boucher ကိုဝန်ကြီးချုပ် May ကတောင်းပန်စာကိုလွှတ်တော်မှာရှေ့နေချုပ် Jeremy Wright ကဖတ်ပြခဲ့ပါတယ်။အဲ့ဒီအချိန်ကဇနီးဖြစ်သူမှာကိုဝင်လေးလာလွှဲထားပါတယ်။ British အစိုးရကသူရဲ့ဆိုးရတဲ့လှုပ်ဆောင်မှုအတွက်အထူးဝန်ထမ်းကြောင်းသူတို့နှစ်ဦးစီကိုပေးပို့တဲ့ဆာမှာဖော်ပြပါတယ်။သူတို့ဆောင်တဲ့အတွက်အစိုးရကညှနာချေပေးခဲ့တယ်လို့လည်းရှေ့နေချုပ်ကပြောပါတယ်။
ကြာတာပရီးနေပရီးမီးယားလိဂ်ပြိုင်ပွဲဝက်ဆမ်နဲ့မန်ချက်စတာယူနိုက်တက်တို့ပွဲမှာဂိုးမရှိသေးကြပါပါတယ်။မန်ယူအသင်းဟာဒီပွဲမှာသေချာပြီးတဲ့နောက်အဆင့်တက်မှာရှိနေတဲ့မန်စီးတီးအသင်းနဲ့ပွဲအရေအတွက်တူ19မှတ်ကွာသွားပါပြီ။အုံနောက်တွင်သွေးရုပ်စီကကြောင့်အရေးပေါ်ခွဲစိတ်ကူတောက်မှုခံယူပြီးဆေးဦးမှာပဲရှိနေသေးတဲ့မန်ယူကံတော်ဝင်နီးပြကြီးဆာအလက်စ်ဖာဂူဆန်ကတော့အထူးကြက်မှတ်ကူတောက်တဲ့အဆင့်ကိုကျော်လွန်သွားပြီဖြစ်ပေမဲ့ဆဲလ်ဖို့တော်ဝင်ဆေးဦးမှာပဲပြန်ပြီးနလန်ထူလာတဲ့အထိဆက်နေသွားရအောင်မယ်လို့မန်ယူအသင်းကဗိုလ်ထုနေမှာပြောထားပါတယ်။ဒါမှမဟုတ်ဒီနေ့ငွေကြေးကြရင်တော့ဒီနှစ်ပြီးမြောက်လိပြိုင်ပွဲရဲ့နောက်ဆုံးပွဲတွေကိုစားကြတော့မှာဖြစ်ပါတယ်။ဒီထက်မှာတန်းစင်းစုံတွေကလွတ်ဖို့ရုန်းကန်ကြိုးစားကြမယ့်အသင်းတွေပါတယ်လို့ဒါမှမဟုတ်ချန်ပီယံလိပြိုင်ပွဲဝင်ဝင်ရရေးထိပ်ဆုံးလေးသင်းနဲ့မှလက်ရှိရှိနေတဲ့အသင်းတွေပြုတ်ကြမသွားဘူးကြိုးစားကြမှာဖြစ်တယ်လို့ထိပ်ဆုံးလေးသင်းနဲ့ပါလူနီချော်စီအသင်းအနေနဲ့လည်းနူကတ်ဆွေအသင်းကိုအဝေးခွင့်မှာခြေကုန်ထုတ်ကစားရဖို့ရှိပါတယ်ခင်ဗျာ။
ကင်ယာနိုင်ငံကရစ်တောင်ကြမှာတည်ထားတဲ့ရေကာတားကြီးရဲ့ရက်ဆက်မှုတိတ်ထန်စွာရွာသွန်းခဲ့တဲ့အတွက်ဗိုလ်တပ်ခုနေမှာကျိုးပေါက်သွားပြီးအနည်းဆုံးလူပေါင်း40လောက်သေဆုံးခဲ့ရပါတယ်။နိုင်ရိုဘီအနောက်မြောက်ဘက်ကီလိုမီတာ180กว่าကဆိုလီရဲ့ပတဲလ်ရေကာတားကြီးကျိုးပေါက်သွားတဲ့အတွက်နေအိမ်တွေတောင်ရဆိုက်ခင်းတွေနဲ့လုပ်ငန်းဆောင်အမြောက်များရေထဲမျောပါခဲ့တာပါ။လူများပြားပျောက်ဆုံးနေစေဖြစ်ပြီးသေဆုံးသူရေအတွက်ဒီတဲ့ပိုများလာနိုင်ပါတယ်။ရဲတွေစစ်သားတွေနဲ့ဒေသရင်းဆောက်လုပ်ရေးလုပ်သားတွေကလမ်းတွေရှင်းရမှာကူညီနေပြီးပျောက်ဆုံးသူတွေကိုလိုက်လံရှာဖွေပေးနေပါတယ်ရေကာတာဘောင်တွေခိုင်ကန့်မှုမရှိဘဲနိုင်ငံတွေမှာကွဲချောင်းတွေရှိနေတယ်လို့ဒေတာကံတွေကပြောပါတယ
်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါ်ခင်မျိုးတက်တို့အကြီးညာပေးခဲ့ကြတာပါရှင် VOA ရဲ့အခုထုတ်လွှင့်မှုတွေကို burmese.voanews.com မြန်မာပိုင်း website ပေါ်မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတခါတော့သတင်းစာမားတွေကိုထုတ်ထွင်းပေးပါတော့မယ်။အစ္စရေးနဲ့အီရန်တို့ကြားစစ်စခန်းတွေအပေါ်အပြန်အလှန်ပြစ်ခတ်ပြီးတော့စစ်ရေးတင်းမာနေချိန်မှာအမေရိကန်ပါလာအောင်အစ္စရေးကလုပ်နေသလားဆိုတဲ့သုံးသပ်ချက်ကိုလည်းမကြခင်မှာနားဆင်ရပါမယ်။အရင်ဆုံးတော့မလေးရှားနိုင်ငံရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ဗုဒ္ဓဟူးနေ့တုန်းကလုပ်ခဲ့တဲ့မလေးရှားအထွေထွေရွေးကောက်ပွဲမှာအတိုက်ခံညွန်ပေါင်းပါတီအနိုင်ရလိုက်တဲ့အတွက်အသက်62နှစ်အရွယ်ခေါင်းဆောင်မဟာတရားမိုဟာမက်ဝန်ကြီးချုပ်တခါပြန်ဖြစ်လာခဲ့ပါပြီ။နိုင်ငံကိုနှစ်ပေါင်း60ကျော်အုပ်ချုပ်လာတဲ့ညွန်ပေါင်းပါတီကိုအတိုက်ခံညွန်ပေါင်းပါတီကတမိုင်းဝင်အနိုင်ရလိုက်တာပါအဓိကဘလို့အကြောင်းတွေကြောင့်အတိုက်ခံတွေဘက်ကအနိုင်ရလိုက်တယ်လဲဆိုတာကို VOA သတင်းတောက် Factor BD ရဲ့ဆက်သွယ်မေးမြန်းချက်ကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်မလေးရှားနိုင်ငံရေးကိုစောင့်ကြည့်နေသူတွေအားလုံးအံ့အားသင့်ကြရတဲ့ရွေးကောက်ပွဲရလဒ်တွေထွက်လာပြီးဝန်ကြီးချုပ်ဟောင်းနာဂျစ်ကဂျာတာပရီနေအစောပိုင်းမှာအရှုံးကိုလက်ခံလိုက်ပြီးတဲ့နောက်မဟာဒီယာဝန်ကြီးချုပ်တွေဖြစ်လာတာပါမလေးရှားနိုင်ငံမှာအကြီးဆုံးနိုင်ငံရေးပါတီဖြစ်ပြီးပြည်ထောင်စုလက်အောက်ကနေလွတ်လပ်ရေးရပြီးကတည်းကနှစ်ပေါင်း60ကျော်အာဏာရခဲ့တဲ့ညီညွတ်သောမလေးမျိုးသားဖွဲ့ UMNO ဦးဆောင်တဲ့ဘာရီဆန်နာရှင်နယ်ညွန်ပေါင်းပါတီဟာဗိုလ်ထုနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာထင်မှတ်မထားပဲအရေးနိုင်သွားပြီးမဟာဒီယာဦးဆောင်တဲ့မျော်လင့်ခြင်းမဟာမိတ်အဖွဲ့လို့ဆိုရမယ် Alliance of Hope အတိုက်ခံညွန်ပေါင်းပါတီကအမတ်နေရာအများစုကိုအနိုင်ရခဲ့တာပါနောက်ဆုံးထွက်ထားတဲ့ရလဒ်တွေအရမဟာဒီယာရဲ့ညွန်ပေါင်းပါတီကလူတော်မှန်နေရာ222နေရာမှာ135နေရာအနိုင်ရပြီးတခြားအနိုင်ရနိုင်ငံရေးပါတီတွေပူးပေါင်းလာတာကြောင့်လူတော်တွင်အမတ်နေရာ135နေရာအထိရထားပြီးပါပြီဒီရွေးကောက်ပွဲဟာမလေးရှားနိုင်ငံသားတွေအတွက်တော့သမိုင်းဝင်အချိန်ကဖြစ်တယ်လို့မလေးရှားနိုင်ငံရေးဆောင်ကြီးလာသူအမီယာဖာရီဒ်ရာဟင်ကပြောပါတယ
် We have never seen a change it's in Malaysia it's been a one party
party တခုတည်းကအုပ်ချုပ်လာတဲ့မလေးရှားမှာလွန်ခဲ့တဲ့နှစ်ပေါင်း60အတွင်းအပြောင်းလဲတစ်ခုကိုကျွန်တော်တို့ဘယ်တော့မှမတွေ့ဘူးပါဘူးဒါကြောင့်ဒီကနေ့နဲ့ရှေ့လာမယ့်ရက်တွေဟာမလေးရှားနိုင်ငံရေးအခင်းကျင်းမှာနေ့သစ်တွေအာယုံသစ်တွေရောက်လာပါပြီဒါပေမဲ့ဒီလောက်ကြီးမားတဲ့အခြေအနေတစ်ခုခုတကယ်တမ်းဖြစ်လာမယ်ဆိုတော့လူများပြားကအန်အော်တကြီးနဲ့မယုံနိုင်ဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်နိုင်ငံရေးပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းကော်ဖီဆိုင်တွေမှာညစာစားတဲ့အချိန်တွေမှာပြောဆိုဆွေးနွေးတာတွေရှိခဲ့တယ်ဆိုတာဟုတ်ပါတယ်ဒါပေမဲ့ဒီလိုအခြေအနေမျိုးတစ်ခါမှမရောက်ဖူးသေးပါဘူးဒါဟာလုံးဝမဖြစ်ဖူးသေးတဲ့အခြေအနေအစ်တစ်ခုပါပဲ
ဝန်ကြီးချုပ်ဟောင်းနာဂျစ်ပြည်ညွန်မောင်းပါတီအရေးနိုင်တော့ရတဲ့အဓိကအကြောင်းတွေထဲမှာလူနေမှုစရိတ်မြင့်တက်လာနေတဲ့အပေါ်မဲဆန္ဒရှင်တွေမကြေမနက်ဖြစ်နေတာရွေးကောက်ပွဲမှာတမောင်မှုဆိုင်ရာဆွဆွဲချက်တွေထွက်ထားတာ 1MDB လို့ခေါ်တဲ့မလေးရှားအစိုးရပိုင်ရင်းနှီးမြှုပ်နှံမှုကုမ္ပဏီရဲ့ဒေါ်လာဘီလီယံပေါင်းများစွာအလွဲသုံးစားလုပ်ကြောက်ဆုံးနေတာတွေပါဝင်ပါတယ် UMNO ကိုအရင်ကထောက်ခံခဲ့ကြသူတွေရဲ့အဓိကကြတဲ့မလေးရှားကျေးလက်ဒေသမဲဆန္ဒရှင်တွေကိုဒီဒီချိန်မှာမဟာဒီယာကစီးယုံနိုင်ခဲ့တဲ့အတွက် UMNO အရေးနိုင်သွားတာဖြစ်တယ်လို့မလေးရှားနိုင်ငံရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လာနေသူအော်စတြေးလျနိုင်ငံနူးဆောက်သူလစ်တက္ကသိုလ်ကအကုန်လုံးဆောင်ပါမော့ကကလိုက်ကက်စလာကပြောပါတယ
် In the end enough Malays were persuaded by Mahathir and by other people in the opposition to abandon
ဆုံးမတော့အမ်နိုကိုစွန့်ခွာပြီးသူတို့အတွက်မဲ့တယ်လို့မဟာဒီယာနဲ့အတိုက်ခံတွေကမဲ့ဆန္ဒရှင်အရေးအတွက်အလုံးလိုက်ကိုစီးဝင်နိုင်ခဲ့ကြပါတယ်ဒါကြောင့်နာဂျစ်အစိုးရအနာလက်လိုပြီးအတိုက်ခံတွေအနိုင်ရဖို့အတွက်မလေးကျိလက်ဒေသတွေမှာမလေးမဲဆန္ဒရှင်အရေးအတွက်အလုံးလောက်ရထောက်ခံမဲကိုသူတို့ရရှိသွားကြတာဖြစ်ပါတယ
်။1981ခုနှစ်ကနေ2003ခုနှစ်ထိ22နှစ်ကြာဝန်ကြီးချုပ်ဖြစ်ခဲ့ဘူးတဲ့မဟာဒီယာမိုဟာမက်ကိုတိုင်းပြည်စီးပွားရေးထိုးတက်အောင်လှုပ်ဆောင်ခဲ့သူအဖြစ်အသိအမှတ်ပြုကြပေမဲ့သူ့လက်ထက်မှာနိုင်ငံရေးအတိုက်အခံတွေကိုနှိပ်ကွပ်တာလူလက်ဆော်ထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်တာတွေပေါ်မလေးရှားနိုင်ငံသားအများပြားကမကြေမနက်ဖြစ်နေတော့မှာအခုဒီချိန်ရွေးကောက်ပွဲအနံ့ရတာမှာအဓိကအခန်းကဏ္ဍကနေပါဝင်သူကတော့အခုချိန်ထိထောင်ကျနေဆဲဖြစ်တဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ဖြစ်ပါတယ်။မ Mr. Mahathir ga tu prathama song lou mae kesa ri de ma si bwa ye pyu pyin daung le yi a pyin anwa atwe malee bayin ye lu ngain chan na kwin ya bu lou twa mae lu pyo tha ba de bayin ye lu ngain chan na kwin ne anwa thaw nga lut la de kha tu nout phwet pe bi anwa ko win ji chou a phit tin mae lu le mae swe siu yin kala twin Mahathir ga pyo tha u ba de ta kae ga do Mr. Anwa Ibrahim ko a chin pye cha sa mu lein du sat san mu swe swe jet twin ne Mr. Mahathir ne win ji chou haw na jet tu na u de lo nga
ထောင်နဲ့ထည့်ထားခဲ့တာပဲဖြစ်ပါတယ်ခင်ဗျာကိုကြည်ကြောတိုင်တင်ပြခဲ့တာပါအခုတစ်ခါတော့ဒီအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမဲ့အစီအစဉ်နောက်ဆုံးသိထားတာကိုပြောပြပါအောင်မယ်မြောက်ကိုရီးယားကဖမ်းဆီးထောင်ချထားတဲ့အမေရိကန်နိုင်ငံသားသုံးယောက်အမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်လာခဲ့ပြီးတဲ့နောက်မှာအမေရိကန်နဲ့မြောက်ကိုရီးယားအကြားခြေလှမ်းတစ်ခုကိုစ ီးတော့သတိနဲ့စောင့်ကြည့်နေကြပါတယ်။ဒီကြောင့် VOA သတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေကိုအခြေခံပြီးတော့ကိုကျော်အောင်လွင်ကစူးစီးတင်ပြပါမယ်ရှင်
။နောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသား၃ဦးဟာကြာသပတေးနေ့မနေ့စောစောပိုင်းကဝါရှင်တန် DC မြို့တော်အပြင်မှာရှိတဲ့ Andrew Lederskan ကိုရောက်လာခဲ့ပြီးတော့သူတို့ကိုတွားပြီးတော့ကြိုဆိုကြတဲ့အထဲမှာအမေရိကန်သမ္မတ Donald Trump ဒုသမ္မတ Mike Pence နဲ့သူတို့ရဲ့ဇနီးတွေလည်းပါဝင်ကြပါတယ်။လွန်မြောက်လာသူတွေကိုနှုတ်ဆက်ပြီးသတင်းသမားတွေကိုသမ္မတ Trump ပြောတဲ့အထက်မှာအခုလိုအချိန်မှာသူတို့ပြန်ပြီးတော့လွန်မြောက်လာတာဟာမျှော်လင့်မထားဘဲဖြစ်လာတာလို့ဆိုပါတယ
် We very much appreciate that he allowed them to go before the meeting
ပြည်သူစွန့်နမှုမတိုင်ခင်ချင်းကျုံအောင်ကသူတို့ကိုပြန်လွတ်ပေးလိုက်တဲ့အတွက်ကျွန်တော်တို့အင်တာမကျေနပ်မိပါတယ်ဒီထူးခြားတဲ့ပုံကို၃ဦးကိုကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာပြန်လွတ်ပေးလိုက်မယ်ဆွေးနွေးပွဲပြီးမှပဲသူတို့ကိုအမေရိကန်ပြန်ခေါ်လာနိုင်လိမ့်မယ်လို့တွက်ထားတာပါအခုတော့ဆွေးနွေးပွဲမတိုင်ခင်မှာကင်ဂျုံအုံးကသဘောကောက်ပြီးတော့ပြန်လွှတ်ပေးခဲ့ပါပြီ။ပြောရမယ်ဆိုရင်ဒီလိုဖြစ်လာလိမ့်မယ်လို့ထင်မှားပါဘူး။အခုတော့ဒါဟာတကယ်ပဲဖြစ်လာခဲ့ပါပြီလို့သမ္မတ Trump ကလေးစိတ်မှပြောခဲ့တာပါ။အခုလိုပြန်ပြီးတော့လွှတ်ပေးလိုက်တဲ့အတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအုံးကိုသူကျေးဇူးတင်တဲ့အကြောင်းကင်ဂျုံအုံးအနေနဲ့မြောက်ကိုရီးယားကိုတကယ့်ကဘာတဲကိုပြန်ရောက်ရေးတခုခုလှုပ်ချင်နေတယ်လို့သူထင်နေတဲ့အကြောင်းသမ္မတ Trump ကပြောပါတယ်။အမေရိကန်နိုင်ငံဝန်ကြီး Mike Pompeo နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအုံးတို့ပလတ်အတွင်းမှာနှစ်ကြိမ်မြောက်တွေ့ဆုံခဲ့ပြီးအမေရိကန်နိုင်ငံသား၃ဦးကိုအခုလိုပြန်လွှတ်ပေးလိုက်တာပါပြန်လွှတ်လာကြတဲ့ကိုရီးယားຫນွေဘွားအမေရိကန်နိုင်ငံသား၃ဦးထဲမှာထိုနီ ခင်နဲ့ ခင်ဟပ်ဆောင်တို့ဟာပြုံယန်းတိုက်ပန်တဲ့နည်းပညာတက္ကသိုလ်မှာသင်ကြားပို့ချပေးနေသူတွေဖြစ်ကြပြီးအစိုးရဆန့်ကျင်လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပြီးခဲ့တဲ့နှစ်2019ခုနှစ်အတွင်းမှာတီးခြားစီအဖမ်းခံခဲ့ကြရတာပါကျန်တဲ့တူဖြစ်တဲ့ခင်တောင်ချိုးကတော့တရှိုမှုနဲ့2015ခုနှစ်ကအဖမ်းခံခဲ့ရပြီးအလုကျန်းတဲ့ထောင်ဒဏ်10နှစ်ကြာခံရသူဖြစ်ပါတယ်လွတ်မြောက်လာသူ၃ဦးကိုလေးစိတ်မှတွားကြိုဆိုခဲ့ပြီးတော့နိုင်ပိုင်းကြာမှာပဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့ဇွန်လ၁၂ရက်နေ့ကျရင်စင်ကာပူနိုင်ငံမှာတွေ့ဆုံကြမယ်အကြောင်းသမ္မတ Trump ကကြေညာခဲ့ပါတယ်။ကမ္ဘာငြိမ်းချမ်းရေးအတွက်အင်တာမထူးခြားတဲ့အခိုက်အတန့်တစ်ခုဖြစ်ရအောင်ကျွန်တော်တို့နှစ်ဦးစလုံးစူးစမ်းကြမှာဖြစ်တယ်လို့လည်းသမ္မတ Trump ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါတယ်။အပြင်းထန်လှုပ်ဆောင်ကြရမယ့်တန်တမာရေးညှိနှိုင်းမှုတွေကအခုမှအစကစားပဲရှိနေသေးတာမို့လိလာတုံးသက်သူတွေကတော့သတိထားပြီးတော့စောင့်ကြည့်နေကြပါတယ်။လေလာတုံးသက်သူတူဖြစ်တဲ့အနယူအမေရိကန်စကူရီတီဌာနရဲ့အာရှပစိဖိတ်ဒေတာရေးရာအကြီးတန်းကြံပေးပက်ထရစ်ခရိုနင်းကတော့အမေရိကန်နဲ့မြောက်ကိုရီးယားအကြားတကယ်တမ်းနှိစပ်ဖို့ကအဝေးကြီးလိုသေးတယ်လို့ဆိုပါတယ
် So we have a long way to go in trying to turn this diplomatic opening
ခုလုံနေတဲ့မြောက်ကိုရီးယားနဲ့တန်တမာရေးဆောင်ရွက်မှုတွေကရေရှည်ခံမဲ့ဆက်ဆံရေးမျိုးဖြစ်လာအောင်ကြိုးစားဖို့ကျွန်တော်တို့အများကြီးလိုရပါလေဦးမယ်ရေရှည်ခံမဲ့ငြိမ်းချမ်းရေးနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအဆင့်အထိရောက်အောင်လုပ်သွားရမှာပါ
သမ္မတ Trump ကအချိန်မကျခင်မှာအောင်ပွဲခံတယ်လို့လုံနေတယ်လို့ပြောတဲ့သူကတော့လက်နက်ထိန်းချုပ်ရေးအသင်းရဲ့ဦးဆောင်ညွှန်ကြားရေးမှူး Darrell Kimball ပ
ါ I think what is going to matter is what the two men accomplish in their meeting
ရှင်းမှာဘာတွေဆက်ဖြစ်လာမလဲဆိုတာခေါင်းဆောင်နှစ်ဦးတွေ့ဆုံပြီးဘယ်လောက်ထိအောင်မြင်အောင်ဆွေးနွေးနိုင်ရမလဲဆိုတာရယ်ဒီဆွေးနွေးမှုဖြစ်ပေါ်ရေးဘယ်လိုသံတမန်လုပ်ငန်းစဉ်မျိုးတခြားထားတယ်လဲဆိုတာရယ်အဲ့ဒီနှစ်ချက်ပေါ်မှာမူတည်ရဲလို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့စပြီးအောင်ပွဲမခံခင်မှာလောက်ရမယ့်အရာတွေကအများကြီးရှိနေပါတယ်။သမ္မတ Trump ကစပြီးအောင်ပွဲခံနေတာအချိန်နည်းနည်းစောနေတယ်လို့ကျွန်တော်ထင်ပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်နှစ်ဦးရဲ့ထိပ်သီးဆွေးနွေးမှုမှာအဓိကရည်ရွယ်ချက်ကတော့နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးကိုမြောက်ကိုရီးယားဘက်ကသဘောတူညီဖို့ပဲလို့သမ္မတ Trump ကပြောလာပါတယ်။ကမ္ဘာကတော့အဲ့ဒီထိပ်သီးဆွေးနွေးပွဲကနေဘာတွေဖြစ်လာမလဲဆိုတာကိုစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်
။ VOA သတင်းတွေကိုစူးစီးပြီးတော့ကိုကျော်အောင်လည်းတင်ပြခဲ့တာပါ။အခုတခါတော့ဒီအီရန်နဲ့အစ္စရေးစားဖြစ်နေတဲ့ဆေးရည်တင်းမာမှုအခြေအနေကိုကြည့်ကြရအောင်ပါ။ဂိုလန်ကုန်းမြစ်ဒေသမှာရှိတဲ့အစ္စရေးစစ်စခန်းတွေအပေါ်အီရန်ကဒုံးလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အတွက်လို့ဆိုပြီးတော့ ဆီးရီးယားနိုင်ငံထဲမှာရှိတဲ့အီရန်ရဲ့စစ်ဖက်စခန်းတွေအားလုံးနီးပါးကိုအစ္စရေးကကြာသပတေးတွေကအပြင်းထန်တိုက်ခိုက်ဖျက်ဆီးခဲ့ပါတယ်။အီရန်ရဲ့လုံရက်ဟာလက်ခံနိုင်စရာမရှိပဲအရှေ့လေပိုင်းဒေသတစ်ခုလုံးအတွက်အန္တရာယ်များတယ်လို့အမေရိကန်အစိုးရကလည်းတုံ့ပြန်ခဲ့ပါတယ်။အရှေ့လေပိုင်းကသုံးသပ်သူတချို့ကတော့အစ္စရေးဟာအီရန်နဲ့စစ်ပွဲမှာအမေရိကန်ပါဝင်လာအောင်လုပ်နေတယ်လို့သုံးသပ်နေကြပါတယ်။အပြည့်အစုံကိုဆက်ပြီးတော့တင်ပြပါမယ်။ဆီးရီးယားနိုင်ငံထဲမှာအခြေစိုက်ထားတဲ့အီရန်စစ်စခန်းအားလုံးကြီးပါကိုကြာသပတေးတွေကတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့အစ္စရေးနိုင်ငံကပြောကြားခဲ့ပါတယ်။အီရန်အထူးတပ်ဖွဲ့အသုံးပြုနေတဲ့လက်နက်စခန်းတွေ၊ထောက်ပို့ရေးစခန်းတွေနဲ့ထောက်လန်းရေးစခန်းတွေကိုအစ္စရေးလေတပ်ကနေဖျက်ဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အဲဒီစစ်စခန်းအများစုဟာဒမတ်စကတ်မြို့ရောနားမှာရှိပါတယ်။အစ္စရေးတိုက်လေယာဉ်တွေပြန်လည်ပစ်ခတ်ခံခဲ့ရပြီးတဲ့နောက်ဆီးရီးယားလေကြောင်းရန်ကာကွယ်ရေးစနစ်ကိုလည်းအစ္စရေးတို့ကဒုံးကျည်တွေနဲ့ပစ်ခတ်ဖျက်ဆီးခဲ့ပါတယ်။အစ္စရေးတို့သိမ်းပိုက်ထားတဲ့ဂိုလန်ကုန်းပြင်ဒေသကအစ္စရေးစစ်ကင်းစခန်းတွေအပေါ်အီရန်တပ်တွေဘက်ကရော့ကက်ဒုံးကျည်20နဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်မှာအစ္စရေးတို့ကအခုလိုလက်တုံ့ပြန်ခဲ့တာပါ။အီရန်ဘက်ကပေါင်ကျော်ခဲ့တာကြောင့်အစ္စရေးဘက်ကအခုလိုအပြင်းထန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကပြောကြားခဲ့ပါတယ်
။ Iran hat stark kavadom. At guba shelanu hayta betem. Tsal bitzat kifan rakhavet. Rakhavet merod.
အီရန်ဘက်ကပေါင်ကျော်ခဲ့တာကြောင့်ကျွန်တော်တို့ဘက်ကတင်တော်တဲ့တုံ့ပြန်မှုကိုဆောင်ရွက်ခဲ့တာပါ။ဆီးရီးယားနိုင်ငံထဲမှာရှိတဲ့အီရန်ပစ်မှတ်တွေပေါ်မှာအစ္စရေးစစ်တပ်ကအကြီးအကျယ်တိုက်ခတ်ခဲ့ပါလေ
။ဆစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံထဲမှာအီရန်ကဝင်နေရယူရာကိုရပ်အောင်လို့နိုင်ငံတကာအသိုင်းအဝိုင်းကဆောင်ရွက်ဖို့လဲအစ္စရေးဝန်ကြီးချုပ်ကတောင်းဆိုခဲ့ပါလေ။အစ္စရေးနေရာတွေနားမှာအီရန်တပ်တွေအခြေစိုက်တာကိုလုံးဝလက်ခံမှာမဟုတ်ဘူးလို့ဆိုခဲ့ပါလေ။ဂိုလန်ကုန်းပြင်ဒေသအပေါ်အီရန်ဘက်ကဒုံးလက်နက်နဲ့တိုက်ခိုက်တဲ့အပေါ်အင်ဂျီရောကအပြစ်တင်ခဲ့ပါလေ။အီရန်ရဲ့လုံရက်အပေါ်လက်ခံနိုင်စရာအကြောင်းမရှိသလိုအရှေ့လေပိုင်းဒေသတစ်ခုလုံးအတွက်အင်မတန်အန္တရာယ်များတဲ့ဖြစ်ပေါ်တိုးတက်မှုဖြစ်တယ်လို့အင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နောက်ထပ်ရန်စားတဲ့လုံရက်မျိုးတွေမလုပ်ဖို့လဲအမေရိကန်ကတတိပေးခဲ့ပါတယ်။အခုဖြစ်နေတဲ့ပဋိပက္ခဟာတစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေကြတဲ့အစ္စရေးနဲ့အီရန်ရန်သူနှစ်နိုင်ငံကြားမှာစစ်ရေးအရာစိုးရိမ်စရာအကောင်းဆုံးထိတ်တဲရင်ဆိုင်မှုဖြစ်ပါတယ်။ဆီးရီးယားနိုင်ငံထဲမှာအီရန်စစ်စခန်းတွေအခြေချတာကိုအဆုံးသတ်သွားအောင်အစ္စရေးကအစွမ်းကုန်ကြိုးစားလိမ့်မယ်လို့အရှိအလေပိုင်းအရေးလေးလာနေသူတွေကတုံ့တက်နေကြပါတယ်။အီဂျစ်နိုင်ငံကိုင်ရိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဟာဆန်နာဖာကတော့အီရန်နဲ့စစ်ပွဲမှာအမေရိကန်ပါလာအောင်လို့အစ္စရေးကလုပ်နေတယ်လို့မြင်ပါတယ်
။ أظن أن الوضع خطير جدا وأظن أن إسرائيل يعني
ချင်းနေသက်ကိုအန္တရာယ်များတယ်လို့ကျွန်တော်ထင်ပါတယ်။အီရန်အစိုးရကိုအပိတိုင်ဖြုတ်ချနိုင်ဖို့အီရန်ရဲ့စစ်ပွဲမှာအမေရိကန်ပါလာအောင်အစ္စရေးကဆွဲခေါ်နေတယ်လို့ထင်ပါတယ်။ဒါပေမဲ့အီရန်ဘက်မှာလည်းအစွမ်းထက်တဲ့ဖွဲ့ဖဲတွေရှိနေတဲ့အတွက်လွယ်လွယ်နဲ့တော့ရမယ်မထင်ပါဘူး။အီရတ်မှာဆဒမ်ဟူစိန်အစိုးရကိုဖျောက်ချခဲ့တော့လွယ်လိမ့်မှာမဟုတ်ပါဘူး
။အခုပဋိပက္ခဟာအစပဲရှိသေးပြီးအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုအပေါ်အီရန်နဲ့ဟက်စ်ဘောလာအဖွဲ့ဘက်ကလာမယ့်ရက်တွေအတွင်းမှာဘယ်လိုတုံ့ပြန်မလဲဆိုတာစောင့်ကြည့်ဖို့လိုတယ်လို့ပါမောက်ခဟာဆန်ကပြောပါတယ်။အီရန်ဟာမကြာခင်နှစ်တွေကစလို့ဒေသရင်းမှာဩဇာလွှမ်းမိုးနိုင်အောင်လုပ်ခဲ့ပါတယ်။အီရန်ရဲ့အဓိကရှီယာမဟာမိတ်ဖြစ်တဲ့လေဘနွန်နိုင်ငံကစစ်သွေးကြွဟက်စ်ဘောလာအဖွဲ့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းတုန်းကရွေးကောက်ပွဲမှာတိတိတတ်တာအနိုင်ရရှိခဲ့ပါတယ်။အီရတ်နိုင်ငံမှာဆိုရင်လည်းအီရန်နဲ့ဆက်ဆံရေးခိုင်မာတဲ့ဩဇာညောင်းတဲ့နိုင်ငံရေးညွှန်မောင်းအဖွဲ့နှစ်ခုကလာမယ့်တနင်္ဂနွေလွှတ်တော်ရွေးကောက်ပွဲမှာအမတ်နေရာအများစုရမယ်လို့ခန့်မှန်းထားပါတယ်။အီရတ်၊ဆီးရီးယားအပြင်လေဘနွန်နိုင်ငံတွေကရှီယာမွတ်စလင်လက်နက်ကိုင်တောင်းတဲ့ခြေကိုလည်းအီရန်ကထောက်ပံ့ကူညီမှုတွေလုပ်ထားပါဗျ။ပြီးခဲ့တဲ့လတုန်းကဆီးရီးယားနိုင်ငံတွေကအီရန်စစ်စခန်းတွေအပေါ်အစ္စရေးတို့ဇက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့လို့အီရန်ခုနှစ်ယောက်ထက်မနည်းသေဆုံးခဲ့ပြီးတဲ့နောက်မှာလက်တုပ်ပြန်မယ်လို့အီရန်တို့ကချင်းချောက်ခဲ့တဲ့ကအစ္စရေးဘက်ကသတိအနေထားနဲ့ရှိနေတာပါ။အီရန်နျူကလ িয়ার သဘောတူညီချက်ထဲကနေအမေရိကန်နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်ဆုံးဖြတ်လိုက်ပြီးတဲ့နောက်မှာဂိုလန်ကုန်းပြင်ဒေသကအစ္စရေးစစ်စခန်းတွေအပေါ်အီရန်ဘက်ကတိုက်ခိုက်မယ်လို့မျှော်လင့်ထားပြီးဖြစ်တယ်လို့အစ္စရေးထောက်လှမ်းရေးတွေကဆိုပါတယ်။နိုင်ငံဆောင်သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့တဲ့အပေါ်အစ္စရေးနိုင်ငံကအကြီးအကျယ်ကြိုဆိုထောက်ခံခဲ့တာဖြစ်ပါတယ
်။ဆရာရှင်များရှင်မော်ရီယိုမှာလွတ်တော်ကြားတဲ့ရွေးကောက်ပွဲတွေဆင်းပါဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီတစ်တချို့ထပ်မံပေါ်ထွက်လာနေပါတယ်။နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအသိုင်းအဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခမ်းအနားကဘယ်လောက်ထိအရေးကြီးပါလဲ။ဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်အဆိုးအကောင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932 38 ကားကားကားလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်ပါပါဝင်တဲ့ကြားတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးရီးကြားဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။တော်တော်ရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။တောက်ချာလေးပင်နဲ့အတွက်သတင်းစာမားတွေကိုဆက်ပါအောင်မယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဒီတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံလာကြပြီးတဲ့နောက်မှာမူရဲ့စိတ်ကြွဆေးဝါးမှောင်ခိုကူးမှုတွေလည်းတိုးလာတယ်လို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်။အလောက်ကိုင်းမဲနေကြတဲ့ရိုဟင်ဂျာတွေဟာစိတ်ကြွဆေးပြားမှောင်ခိုကူးမှုကိုအလောက်ကိုင်းတစ်ခုအနေနဲ့လှုပ်လာတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောနေတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးတော့မတ်တင်ဂီထိုက်ကပြောပြပါလိမ့်မယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတဲကယာဘစိတ်ကြွဆေးပြားတွေအလုံးနီးပါးကမြန်မာနိုင်ငံကနေနတ်မြစ်ကိုဖြတ်ပြီးတော့ဝင်လာကြတာပါ။မြန်မာနိုင်ငံအရှေ့ပိုင်းကဓာတ်ခွဲခန်းတွေကနေထုတ်တဲ့ယာဘစိတ်ကြွဆေးပြားတွေလေဆင်းလုံးအပြည့်နဲ့နတ်မြစ်ကိုဖြတ်လာကြတာပါ။ဒီစေးပြားတွေကဘင်္ဂလားဒေ့ရှ်နိုင်ငံတက်ကနက်ဒေတာတဝိုက်ကိုရောက်ပါတယ်တက်ကနက်နဲ့ကော့ဆက်ပစားကိုဆက်သွယ်တဲ့တခုတည်းသောလမ်းမကြီးမှာစစ်ဆေးရေးဂိတ်တွေရှိပေမဲ့လို့လဲစင်ရင်ထားတဲ့ဒေတာကန်တွေရိုဟင်ဂျာတွေကြားမှာတော့စွန့်စားပြီးမူရင်ဆေးဝါးမှောင်ခိုကူးတာတွေတိုးလာနေပါတယ်တနိုင်လောက်ဖက်ကြအောင်မောင်းရတဲ့လမ်းမကြီးပေါ်မှာမူရင်ဆေးဝါးသိမ်းဆည်းရမည်မှုနှစ်ခုကိုပြီးခဲ့တဲ့တောက်ကြနေတုန်းက AFP သတင်းထောက်တွေမျက်မြင်တွေ့ခဲ့ရပါတယ်ဘင်္ဂလားဒေ့ရှ်နေဆက်လုံခြုံရေးဒုတိယဗိုလ်မှူးကြီးအာဆတ်ဇာမန်ချောင်တရီကအခုလိုပြောပါတယ်
။ They are smugglers and the carriers. The number has increased.
ရင်းကြရီကမောင်ခိုကူးတူကယ်ရီတွေပါ။လုပ်သူတွေပိုများလာပါတယ်။အများစုကတော့ယာဘမောင်ခိုကူးတာကိုအလုပ်အကိုင်တစ်ခုအနေနဲ့လုပ်လာကြတာပါ
။ပြီးခဲ့တဲ့တနင်္လာနေ့ထုံးကလည်းမြန်မာစစ်သားတအူးကိုမောင်တော်မြို့နယ်ထဲမှာစိတ်ကြွဆွေးပြားနှစ်သိန်းနဲ့ဖမ်းဆီးရမိခဲ့ပြီးဆက်ပြီးတော့စစ်ဆေးဖော်ထုတ်မှုတွေအရာစီပြာ36000ထပ်ပြီးတော့မိပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေရှိနေချိန်မှာပဲမြန်မာစစ်သား2ဦးတို့ကိုဒေါ်လာ3000လောက်တန်ဖိုးရှိတဲ့ယာဘစိတ်ကြွစီပြာ2000လောက်နဲ့မောင်တော်မှာဖမ်းမိခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နေဆက်လုံခြုံရေးဒုတိယဗိုလ်မှူးကြီးအာဆတ်ဇာမန်ချောင်တရီကတော့ရိုဟင်ဂျာပြည်ထနာကြောင့်စိတ်ကြွစီပြာမှောင်ခိုကူးမှုကပိုပြီးတော့ပြည်ထနာကြီးလာတယ်လို့ပြောပါတယ်
Some of them are as a business. Those have taken from long before as a business. They are still involved with that business. But now the Rohingya crisis.
ဒီထက်ကတချို့ကစီးပွားရေးလုပ်ငန်းတွေရှိကြပါတယ်။ကိုယ်စီးပွားရေးအနေနဲ့လှုပ်လာပြီးအခုအချိန်ထိဆက်ပြီးပတ်သက်နေကြပါတယ်။ဒါပေမဲ့လည်း Rohingya ပြည်ပခါကြောင့်ယာဘကူးတဲ့ကိစ္စမှာပြဿနာတွေထပ်ကြီးလာရတဲ့အကြောင်းရင်းကတော့ဒီကိစ္စမှာပါဝင်ပတ်သက်သူတွေအများကြီးရှိနေတာကြောင့်ပါ။ဒီနေ့ဒီအချိန်မှာတော့ဖမ်းဆီးရမိတဲ့လူတွေလည်းပုံများလာတယ်။အမှုတွေလည်းပုံများလာပါတယ်။တွေ့တာတွေလည်းများလာပါတယ်။ဒီကနေ့ဆိုရင်တက်ကနက်ကနေကော့ဆက်ဘဇားကိုတွားတဲ့ခီးတဲ့တင်ကားတွေကတစည်းကိုစစ်လိုက်တာယာဘဆေးပြားတွေတွေ့ရပါတယ်အထုတ်သုံးတို့ရပြီးအဲ့ဒီအထက်မှာယာဘဆေးပြား12000တင်စီရမိပါတယ
်ပြီးခဲ့တဲ့ဩဂုတ်လရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ပဲဆက်ပြီးထွက်ပြေးလာကြပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာမူရဲ့ဆေးဝါးမှုနဲ့ဖမ်းဆီးခံထားတဲ့ရိုဟင်ဂျာ100ကျော်ထိရှိနေပါတယ်ကော့ဆက်ဘဇားမှာမူရဲ့ဆေးဝါးဖမ်းဆီးရမိမှုကလည်းထိုးတက်လာတာပါမလ15ရက်နေ့ကကော့ဆက်ပစာကမ်းခြေမှာဆွန့်ပစ်ထားတဲ့စိတ်ကြွဆေးပြားတသန်း8သိန်းကိုတွေ့ခဲ့ရပြီးနောက်တနေ့ရောက်တော့ပိုင်ရှင်မဲ့တဲ့ဆက်လီတဲကနေစိတ်ကြွဆေးပြား9သိန်းထပ်မိခဲ့ပါတယ်။ဒီနေ့ထဲမှာစိတ်ကြွမှုရဲ့ဆေးပြားတန်း250ကနေတန်း300လောက်အထိဘင်္ဂလားဒေ့ရှ်ဘက်ကိုဝင်လာမယ်လို့လဲဘင်္ဂလားဒေ့ရှ်မှုရဲ့ဆေးဝါးတားဆီးနှိမ့်နှင်းရေးဌာနကခန့်မှန်းထားပါတယ်ရှင
်။မတ်တင်ကြီးထိုက်တင်ပြခဲ့တာပါရှင်။အခုလိုမျိုး VOA ကထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်လို့ရပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဆိုင်လန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2018မေလ17ရက်တောက်စာနေမနက်ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့အခု6နာရီခွဲကနေပြီးတော့မနေ့9နာရီအထိအစီအစဉ်တွေထဲမှာမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပြီးလို့ရှိရင
်ဒီနှလုံးဆိုတာတော့ကျွန်တော်တို့အနည်းဆုံးအများဆုံးခွဲစိတ်ကူတာပေးနိုင်တဲ့ယောဂါအနည်းဆုံး3နာရီလောက်ကြာတယ်ဒီအစိုးရပိုင်းလဲတာသူတို့ကျွန်တော်အစအနေဆုံးအထူးချက်မှတ်ခံရောက်တဲ့ဒီဆို9နာရီလောက်ကြာပါတယ်
နှလုံးခွဲစိတ်ကုသမှုအောင်မြင်ဖို့အတွက်တည်ထားတဲ့အချက်တွေကိုကျန်းမာရေးအစီအစဉ်ကြရင်အပြည့်အစုံသိရမှာဖြစ်ပါရဲ့ရှင်။တိုင်းရင်းသားဒေသတွေကသတင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်မှာနှาศင်ရမှာပါ။အရင်ဆုံးတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ American စကားပြောမှာတုံနှုံကြတဲ့ EDM အတုံနှုံတွေကိုဒေါ်လှလှတန်းကတင်ပြပေးပါမယ်ရှင်။
ဒီနေ့မနေ့တင်ပြမယ် EDM အသုံးက
at back and call
ဖြစ်ပါတယ်စာလုံးပေါင်းက et at ကနေရာကိုပြတဲ့ be preposition beck back က beckon beckon ဆိုတဲ့ဆက်လက်ရစုအင်္ဂလိပ်အသုံးကနေဆင့်သက်လာပြီးတော့လက်အမူအရာမျက်နှာအမူအရာခေါင်းထုတ်ရှားမှုကိုတုံးပြီးခိုင်းတာအမိတ်ပေးတာညွှန်ကြားတာလို့အဓိပ္ပာယ်ရပါတယ်END ENG နီ CALL CALL ကခေါ်တာဆိုတော့ Skype ထုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့ခေါ်ပြီးခေါ်ပြန်ရင်းပေါ့ရှင်တချို့တို့ကတော့ Back and Call ဟာ Back and Call ဆိုတဲ့ရှေ့အသုံးကနေကာလရွေလောလာတော့ Back and Call ဖြစ်လာတယ်လို့ဆိုကြပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့ရှင် Back and Call EDM အသုံးရဲ့ဒီဘက်ကတော့စောစောကဓာတ်ရိုက်ဒီဘက်နဲ့အလားတူရဲ့လို့ဆိုရမှာပါခဏခဏခေါ်ပြီးအခိုင်ခံနေရတာပေါ့ကျမတို့မြန်မာဘန်းစကားမှာတော့ခိုင်းပဖြစ်နေတာပေါ့ရှင်ဒီတော့ငယ်ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားအချင်းကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
Mary ဟာသူ့ညီမငယ် Joan အပေါ်အတော်လေးဘူကြတယ်။ Joan ကသူကခဏခဏခေါ်ခိုင်းတော့ဒီခါတလေလေဂျုံကသူ့အမိကိုတိုင်တာပေါ့လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
ခဏခဏခေါ်ပြီးအခိုင်ခံနေရတာဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
At beck and call
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တော်လလဒန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လည်းလေ့လာနိုင်အောင်လို့စီစဉ်ပေးထားပါတယ်။အခုတော့တောက်ချတဲ့မနေ့တိုင်းမှာထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်အတွေအလဲကိုရောက်ပါပြီ။တိုင်းရင်းသတင်းလွှာကိုမတင်ဆက်ခင်မှာကျမရဲ့အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာဒီနှလုံးခွဲစိတ်ကုသမှုအောင်မြင်ချက်အတိုင်းအတာအတော်လေးကောင်းနေပြီလို့နှလုံးခွဲအထူးဆရာဝန်တွေကပြောပါတယ်။အခုလိုမျိုးအောင်မြင်မြင်နဲ့ခွဲစိတ်ကုသနိုင်ဖို့အတွက်ဘလို့အချက်တွေကိုသိထားဖို့အရေးကြီးပါသလဲ။နှလုံးခွဲစိတ်အထူးကုဆရာဝန်ကြီးဖြစ်တဲ့ဒီနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအကြီးစားပါမောက္ခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါရှင
်။ Okay, ပါမောက္ခဒေါက်တာခင်မောင်ရေးခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးခွဲစိတ်မှုတွေပြည်လုံးနေကြတဲ့အခါကျတော့ဒီနှလုံးခွဲစိတ်နိုင်တဲ့အနေအထားဒီအောင်မြင်မှုအတိုင်းအတာဘယ်လိုရှိလဲဆရာကြီ
း။ Root ကမှဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာကျွန်တော်နှလုံးခွဲစိတ်နဲ့ခွဲစိတ်ကုသရာရောသွေးကြောတွေထည့်ပြီးတဲ့ကိစ္စတွေပါဟောပါနိုင်ငံတော်ကလည်းပံ့ပိုးမှုအပြည့်ရှိနေပါတယ်ဒီအတွက်ကြောင့်ဒီအောင်မြင်မှုတိုင်းတာဆိုလို့ရှိရင်တော့ကောင်းတယ် အဆင်ပြေတယ်။ဒါနဲ့ပတ်သက်ပြီးပြောရလို့ကျွန်တော်တို့ဒီမှာလူနာတွေနေတဲ့ဟိုစာပေဘူးတုကအရင်တော့လဲပါတယ်အခုကမှတော့စာပေဘူးတုကနေများလာတယ်။ Now health education ပေါ့ပညာပေးတွေလည်းတော်တော်လှုပ်လာတယ်ဆိုတော့တယောက်စကားတယောက်ကြားပြီးတော့လူရာယောဂါကိုစောစီးအရင်ရတဲ့ဆန်တော့ပူပြီးတော့ပြည်လာတယ်လို့ကျွန်တော်ထင်တယ်။နောက်တစ်ခုကယောဂါဆိုတာလည်းအချိန်မီခွဲစိတ်ကုသပေးနိုင်မယ်။အချိန်မီသွေးကြောတွေကိုထည့်ပေးမယ်။အဲဒီလိုအခါမျိုးမှသာလျှင်အောင်မြင်အတိုင်းသာပူပြီးတော့များလာတယ်။ယောဂါတစ်ခုလည်းကြီးလိုက်တဲ့အခါမှာကျွန်တော်တို့ကစပြီးတစ်ခါစားကုနိုင်တဲ့အဆင်မှရှိသေးတယ်။နောက်ကြာသွားလို့ရှိရင်လည်းယောဂါရင့်သွားပြီးတော့ကုသတဲ့အခါမှာအန္တရာယ်ရှိနိုင်တယ်ဆိုပြီးတော့အဆင်နေရမျိုးမျိုးရှိတာ ਉਹ ဆိုတော့ပြစ်လိုက်လို့ရှိရင်တော့အနောက်နိုင်ငံတို့တိုးတက်တဲ့နိုင်ငံတွေမှာတော့စောစောစီးစီးတွေ့ရတာများတယ်ကျွန်တော်တို့နိုင်ငံတွေမှာတချို့ဝိရံခေါင်ပြားတဲ့နေရာတွေမှာဆိုလို့ရှိရင်တော့ဒီအကြောင်းကိုဘာမှမသိတဲ့အတွက်ကြောင့်ခံစားနေပြီးတော့မကမ်းရနိုင်ပြီးတော့ယောဂါကြီးရဲ့မှာရောက်လာတာဒီတွေ့နေရတာ ਉਹ ဒါကြောင့်မို့လို့အောင်မြင်မှုအတိုင်းအတာနဲ့ပြောမယ်ဆိုလို့ရှိရင်တော့ခုနယောဂါစောပြီးကုသလာနောက်ကြမှာကုသလာဒီပေါ်မှာလည်းမူတည်ပါလေဒါပေမဲ့လို့လေဘာပဲဖြစ်ဖြစ်ကျွန်တော်တို့ကကမ္ဘာမှာဆိုလို့ရှိရင်ဒီကိုယ်စိတ်ကုသမှုတွေနှလုံးနဲ့ပတ်သက်လို့ရှိရင်တော့လူပြာမှာကိစ္စနဲ့ငါးအကြီးရောပျက်စီးနိုင်တဲ့နှုတ်ရှိတယ်လို့သတ်မှတ်ထားပါလေဒီလိုသတ်မှတ်ထားပေမဲ့လေကျွန်တော်တို့စီမှာတော့ဒီကမ္ဘာစံချိန်နဲ့ဓာတ်တူညီတဲ့အောင်မြင်မှုတိုင်းတာမှာရှိတယ်လို့ကျွန်တော်တို့ကဒါတော့ရဲဝင်ပြောရပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီအောင်မြင်မှုအတိုင်းတာဆရာဘယ်လိုလူမျိုးတွေမှာပို့ပြီးတော့လာလာပုံများလဲပေါ့ဆရာနော်
ကျွန်တော်တို့ယောဂါကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီယောဂါဥမာနှလုံးမှာအဆုတ်ရှင်လေးပျက်စီးတယ်အဲ့ဒီတစ်ခုတည်းပဲရှိနေတဲ့ခါမျိုးတွေလာတာအင်တန်ရှားပါလေခင်ဗျာယောဂါဆိုတာကနှလုံးအဆုတ်ရှင်ကျင်းနေသလိုသူ့နဲ့ပတ်သက်ပြီးတော့တွဲဖြစ်နေတဲ့ယောဂါတွေဥမာဆိုတော့ဒီလူမှာတွဲတူယောဂါလည်းရှိနေနိုင်တယ်အဝလွန်ပြီးတော့အစီတွေနဲ့အရန်ပိတ်ဆို့ပြီးဖြစ်နေတဲ့လူတွေလည်းတွဲပြီးတွေ့နေရတယ်စီးကြိုတွေရှိတယ်အားပြနေတဲ့လူနာတွေဒီကနေ့မှာဖွဲ့စည်းပြီးနှစ်တည်းအတော်ကြံပြီးတော့အခါမှာပြန်ပေးရတယ်ကျွန်တော် review ပေါ့ပြန်လုပ်ပေးရတဲ့အခါမျိုးလည်းရှိပါတယ်အဲ့ဒီလိုတွဲပြက်ပြီးတော့ဖြစ်နေတဲ့ယောဂါတွေရှိတဲ့လူနာတွေမှာဆိုလို့ရှိရင်ဘာမှမရှိဘဲနဲ့ဒီယောဂါကြီးပဲတက်တက်ရှိနေတဲ့လူတွေရဲ့ဆိုင်တော့သူတို့ကအမြင်တော့ပို့ပြီးတော့များပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အရေးကြီးတာတော့ဒီစောစောပြည့်အချိန်မီခွဲနိုင်ဖို့ ਨੇ ဖြစ်နိုင်ဒီတခြားယောဂါတွေမရှိဘူးပေါ့ဆရာနော်ဒီနှစ်ခုကအရေးကြီးတာပြရတာပါဆရာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့အဲ့ဒီတော့ဆရာရေအခုလို့ဒီစောစောသိနိုင်ဖို့အတွက်ဆိုလို့ရှိရင်ဘလို့အချက်လက်တွေကိုလူနာတွေဘက်ကဆောင်ရံရှာဝန်တွေလုပ်ဖို့လုံးမလဲဆရာ
အဲ့ဒါကတော့လူနာတွေရဲ့စိတ်ပညာဘူးဘူးကနောက်ကျွန်တော်မြန်မာနိုင်ငံမှာကြီးရွာမှာနေတဲ့လူတွေကတော်တော်များတာ ਉਹ ယောဂါရှိနေတာ ਉਹ ရှိနေမှလည်းမသိကြဘူးအဲ့တော့ကျွန်တော်တို့ကကျမရေးပညာပေးလုပ်ငန်းတွေလုပ်ရမယ်စာဖတ်တဲ့လူဓာတ်ကြီးရှိရမယ်ဘုဒ္ဓတာရှိရမယ်နောက်ပြီးတော့ကျမကြီးဝန်ထမ်းတွေကလည်းဘုဒ္ဓတာတွေပေးမယ်ဆိုလို့ရှိရင်တော့စောစောစီးစီး detect လုပ်နိုင်ရမယ်အင်တာနက်ဒီယာတွေပြောရင်တော့ယောဂါကိုလူ့ကျင်ကမှာကျွန်တော်တို့ကဖမ်းမိအောင်မိအောင်လုပ်ပြီးတော့ကုသမှုပေးလိုက်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အကျိုးရှိပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့ကြည့်လိုက်တဲ့အခါမှာစောစောစီးစီးလည်းတွေ့ရတယ်ယောဂါကြီးပဲစီးစမ်းနိုင်ရှိတဲ့လူသားဆိုလို့ရှိရင်တရားကိုရင်တရားအောင်ပြပါပါဒါပေမဲ့လို့လေခုနပြောလို့တွဲတွဲပြီးရှိတဲ့ယောဂါကြီးကဒီနှလုံးဆိုတာတော့ကျွန်တော်တို့အနည်းဆုံးအများဆုံးကိုယ်စိတ်ကုသပေးနိုင်တဲ့ယောဂါကအနည်းဆုံး3နာရီလောက်ကြာတယ်ဒီအဆို့တွေပါကြီးလဲတာသူတို့ကျွန်တော်အစအနေဆုံးအထူးချက်မှတ်ခံရောက်တဲ့ဒီဆို9နာရီလောက်ကြာပါတယ်တချို့ယောဂါကြီးချုပ်သွေးတဲ့ယောဂါဆို10နာရီလောက်ကြာတယ်အဲ့ဒီဒီတိုင်းမျိုးကျွန်တော်တို့ကခံနိုင်မှုအတွက်ကသူတို့မှကွနာကျွန်တော်ပြောခဲ့တဲ့တွဲပက်ပြီးဖြစ်နေတဲ့ယောဂါတွေမရှိဖို့ရဲ့အဲ့ဒါလေနောက်ပြီးတော့သူတို့ကိုလည်းကျွန်တော်အခုခက်စားနေတဲ့ shared decision making ဆိုတာသူတို့ကိုယ်နဲ့ကိုယ်ကလည်းဆုံးဖြတ်ပေးမယ်အခုကမှတော့ကျွန်တော်တို့ဒါကတော့ကမ္ဘာလုံးကျဉ်းသုံးနေတဲ့ဟာပါမကွဲခင်မှာတော့ခွဲမယ်အန်ဒီရီရောအထိုက်လျောက်ရှိတယ်အဲ့ဒီအထိုက်လျောက်ကိုသဘောတူသလားဘယ်လိုဘယ်လိုလုပ်မယ်ဆိုတာတော့ဒါကခွဲစိတ်လူတိုင်းအရေးပေါ်မှာတော့ကျွန်တော်တို့ကဒါရှင်းပြနေကြကိစ္စလေးဖြစ်ပါရင
်ဟုတ်ကဲ့အဲ့တော့အခုလို့ဆရာဒီခက်ခက်ခက်ခဲပေါ့နော်ဟိုခက်ခဲရင်ခွဲရတာဖြစ်တဲ့အတွက်အန်ဒီလေးရှိတဲ့အတွက်ဆရာတို့ဘလို့ကာဝယ်မှုတွေနဲ့ဒီလုပ်ပေးနေလဲဆရာလူနာတွေခွဲရလောင်ပေါ့နော
်ခွဲရလောင်ဆိုတာတော့အမှန်တိုင်းပြောရရင်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ဒီ waiting list ပေါ့တန်းစီပြီးခွဲနေရတာပါလူနာတွေကလည်းတော်တော်များပါတယ် ဌာနတွေနဲ့ဆိုင်လူနာတွေအောင်ပုံများနေတော့ဒီခွဲတဲ့လူကတော့ခွဲလဲခွဲရဲပါတယ်သူတို့ကဇာဝင်တွေပေါ်မှာယုံကြည်မှုနဲ့ပြေဝရှိတယ်ဒါပေမဲ့ဘာပဲပြောပြောဘလောက်ပဲရှိရှိခွဲစိတ်ကူတာမှုတွေပြုလုပ်တယ်ဆိုတာကတော့အန္တရာယ်ကင်းတဲ့အစည်းအဝေးကျွန်တော်တို့နှလုံးတွေပဲခွဲစိတ်ရတဲ့ကိစ္စတွေဟာရခိုင်လူပြည်အန္တရာယ်ကင်းတယ်လို့ပြောလို့မရပါဘူးကျွန်တော်တို့ဒါပိတ်ခင်းတဲ့သွားတဲ့အခါလည်းရှိပါတယ်အင်ပရန်ရှားပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာအခုလို့ဒီယောဂါကြီးစောစောစီစီသိဖို့အထူးသဖြင့်တော့ဒီခြေလက်ကလူတူတဲ့ပေါ့နော်ဒီနှလုံးယောဂါနဲ့ပတ်သက်တဲ့ဘလို့လက္ခဏာတွေပေါ်လာလို့ရှိရင်ဒီဆရာဝန်ပြသင့်လဲဆိုတာရောအကြံပေးလို့ရလားဆရာ
ကြီးဒါကတော့နှလုံးယောဂါဆိုတာတော့ကျွန်တော်တို့အမျိုးဆုံးဖြစ်နိုင်တာဟုတ်အဆိုးရှင်မကောင်းတာသွေးကြောကျင်းတာစသည်မူရပါယောဂါဆွဲလို့အမျိုးဆုံးရှိကြတာဟုတ်အဲ့တော့ဘာပဲဖြစ်ဖြစ်အကြံကြီးအနေနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဥမာခလေးတယောက်ဆိုလို့ရှိရင်တခြားကိလို့မစော့နိုင်ပဲမောနေတာတို့လက်ထိတ်ကြည့်တဲ့ရှားလေးတွေပြာနေတာတို့နောက်ပြီးတော့အမြင့်တွေပါလိမတက်နိုင်တာတို့အမောမခံနိုင်တာတို့အဲ့လိုမျိုးတွေလက္ခဏာတွေတွေ့လို့ရှိရင်တော့ကျွန်တော်သက်ဆိုင်ရာဒီကြည့်လက်ကျမကြီးဌာနရာ30မျိုးနေရာ30ပေါ်လေးခြေုံကြီးတွေကို30 30လွှဲလိုက်ခြင်းအပြင်ပို့ပြီးတော့အကျိုးတရားမှုရှိမယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝဲမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါရဲ့ရှင်။မေလ17ရက်တောက်ချာနေ့မနေ့ပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုအလှည့်ရောက်ပါပြီ။နေဆက်အခြေစိုက်သတင်းတောက်တွေကစူးစီးတင်ဆက်ထားပါရယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP နဲ့တအန်းပလောင်တပ်မတော် TNL တို့ကြားကတိုက်ပွဲတွေကြောင့်နမ်တူမြို့နယ်ဒေသခံရာနဲ့ချီနေရဲကနေထွက်ပြေးတိမ်းရှောင်နေရပါတယ်။တပ်မတော်အရာရှိတွေတင်စီထားတဲ့စစ်တမ်းကြီးပြန်ရလိုတဲ့အတွက်အန်တော်ကျေးရွာသားတွေတန်ရဲမြို့မှာဆန္ဒထုတ်ဖော်တောင်းဆိုခဲ့တယ်ဆိုတာနဲ့မူပြည်နဲ့အတွင်းမွန်လူမျိုးလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်မုံရင်ကျွာအုပ်စုမှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့တအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံရနဲ့ချီနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်နှစ်ဦးနှစ်ဖက်ကြားတိုက်ပွဲတွေဟာမေလ4ရက်နေ့ကနေမေလ9ရက်နေ့အထိဖြစ်ပွားခဲ့ပြီးလက်ရှိမှာပြစ်ခတ်တံတွေငြိမ်သွားပြီဆိုပေမဲ့စစ်အင်အားဖြစ်တင်းနေတာမို့တိရခန့်တွေဟာဝင်းနန်ရွာဘုံကြီးကျောင်းပန်ခမ်းကျေးရွာဘုံကြီးကျောင်းမုံရင်ကျေးရွာဘုံကြီးကျောင်းတွေမှာစစ်ပေးရှောင်ခိုလုံနေကြပါတယ်စစ်ရှောင်သူတွေကတော့မုံရင်အုပ်စုဝမ်ကုန်းမုံဝမ်အိုင်ဝမ်စာလုံးဝမ်စာအွန်နာဆောင်လော့ကလုံးနာပြန်းရွာကရွာသူရွာသားတွေ600ကျော်ရှိနေပါတယ်ဒီလိုဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာနားလည်မှုလွဲမှားပြီးမှားယွင်းပြစ်ခတ်မှုတစ်ခုဖြစ်တယ်လို့တအန်းပလောင်တပ်ဖွဲ့ပြန်ကြားရေးအရာရှိပုံမူတအကျော်ကပြောပါတယ်
ကျခမ်းမြင့်နဲ့တန်တွဲမြုပ်အန်တော်ကြည်ဝသားတွေပိုင်ဆိုင်တဲ့စကြက်မြေဧက130ကျော်ကိုပြန်ရလိုတဲ့အတွက်ကြည်ဝသား200ကျော်ဟာမေလ4ရက်နေ့ကတန်တွဲမြုပ်မှာဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြပါဗျ။အဲ့ဒီစကြက်မြေတွေကို1996ခုနှစ်ကတည်းကတမတော်ရာရှိတွေဖြစ်တဲ့ဘုံမှုတင်ဆန်းနဲ့ဘုံမှုခီမောင်သားတို့သိမ်းယူပြီးတော့ရဘာဆိုက်ချပြီး2006ခုနှစ်မှာတော့အဲ့ဒီမြေကိုပုဂ္ဂလိကလုပ်ငန်းရှင်တို့ကိုသိမ်း2500နဲ့ရောင်းချလိုက်တယ်လို့ဆန္ဒပြပွဲဥဆောင်သူဦးကြည်တဲ့ဦးဆန်းအောင်ကပြောပါဗျ။ဒီစနဖို့ဘွဲကိုနေ့တဲ့နှစ်နိုင်မှာတန်တွဲမြို့ကြက်ခင်ရေးပါတီရုံးရှိကနေမြို့ထက်လမ်းတိုင်းတိမ့်စီမြေတွေပြန်လည်ရရှိရေးကြေးရွာပေါ်စကြက်မြေတည်ယူသူသို့ရန်သူစားတဲ့ကျွေးကြော်တာနေတဲ့အတူပိုစတာတွေကံပြီးစနထုတ်ပေါ်ခဲ့ကြတာပါတန်တွဲမြို့ရှိအန်တော်စီတီဟာသမိုင်းဝင်စီတီတစုဖြစ်ပြီးဖျားနီးမြေတွေကိုစကြက်မြေအဖြစ်တည်ရခံတဲ့ကဘိုးစစ်ပေါင်းဆက်ပိုင်ဆိုင်လာခဲ့ပေမဲ့လည်းအခုလိုတည်ယူပြီးကုချိုးသွဲအသုံးပြုတာကိုမချေနှက်တဲ့အတွက်အဲ့ဒီမြေကိုရွာသားတွေပြန်ညှပ်ဖို့အခုလိုဆန္ဒထုတ်ပေါ်တာဖြစ်တယ်လို့တည်ရခံတွေကပြောပါတယ်
။တလနီးပါးကြထွက်ပြေးတင်းရှောင်နေကြတဲ့အောင်လတ်ကျေးရွာကဒုက္ခတွေ900ခန့်ဟန်တနိုင်းမြို့နယ်မြစ်ကြီးနားမြို့ကဘာသာရေးအသင်းတော်မှာရောက်ရှိနေကြပါတယ်။မေလ10ရက်နေ့နဲ့9ရက်နေ့တွင်မှာရောက်ရှိလာကြတာပါ
ဆစ်ပေးဆောင်ရွာသားတွေကိုတပ်ဆိုင်ရာဘာသာရေးအဖွဲ့အစည်းတွေကနေကူညီစောင့်ရှောက်ပေးထားပါတယ်ဒီဆစ်ပေးဆောင်တွေဟာပြီးခဲ့တဲ့ဧပြီလကမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်
မော်လူမျိုးလားမျိုးရဆင်းနိုင်ငံရေးဆွေးနွေးပွဲကိုမိုးပြင်းနဲ့ရေးမြုပ်မှာမေလ9ရက်နေ့ကနေ9ရက်နေ့အထိတုတ်ရက်တိုင်တိုင်ကျင်းပပြီးစည်းခဲ့ပြီးဖြစ်ပါတယ်။မော်လူမျိုးတွေအနေနဲ့ဒီမိုကရေစီရေးအမျိုးသားဒဏ်သူရေးနဲ့ကိုပါကြထန်းခွဲပေါ်မှာခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာတသက်တအားပါဝင်သွားမှာဖြစ်ပြီးငြိမ်းချမ်းစွာနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေ ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်လပြီးအခုအချိန်23ရာစုပြည်လုံညီလာခံမှာတင်သွင်းနိုင်ဖို့UPDGC ကိုဥစွာတင်မြှောက်သွားမယ်လို့လည်းထုတ်ပြန်ကြေညာချက်မှာရေးသားဖော်ပြထားပါတယ်။
ချင်းပြည်နယ်ဖလန်းမြို့နယ်ရီကော်ဒါမြို့တီထောင်ချင်းစင်ရတုကပီးမော်ကွန်းကြောက်တိုင်စိုက်ထူခွေမပြုတ်တဲ့ကိစ္စအပါအဝင်ရစ်ရေကဒွင်ရေချိုးရာငါးဖန်းနာဆက်လီမောင်းလာတွေပြည်နယ်အစိုးရကပိတ်ပင်လိုက်တဲ့အပေါ်ဒေသခံလူထုကမကျေနပ်ကြလို့မေလ9ရက်နေ့ကလမ်းမပေါ်ထွက်စန္ဒဖော်ထုတ်ခဲ့ကြပါတယ်။အိန္ဒိယမြန်မာအမတ်နှင့်နယ်စပ်ကုံတွေရေစခန်းအခြေစိုက်ရာရီကော်ဒါမြို့ပြည်သူလ
ရိရေကအခြေပြုချင်းပြည်နယ်ခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်အကြောင်းပြုပြီးတိရက်ခံပြည်သူလူထုနှစ်ရှည်လမြလောက်ကင်လာကြတဲ့ရိရေကအတွင်းရေကူးချင်းငါးဖန်းချင်းကံအတွင်းအပျော်လီစီးချင်းတို့ဖွင့်မပြုတ်ခြင်းနဲ့ရေကံအနီးလေယံရေလောက်ကင်ခွင့်တွေကိုချင်းပြည်နယ်အစိုးရကပိတ်ပင်ခဲ့လို့အခုလိုဆန္ဒဖော်ထုတ်တာဖြစ်တယ်လို့သိရပါတယ်။
ဒီတဲ့လွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမွန်ပြည်နယ်ရေးမြို့မှာကျင်းပခဲ့တဲ့မွန်လူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲမှာတန်းတူရေးနဲ့ကိုပိုင်ပြန့်ရန်ခွင့်ရရှိဖို့နိုင်ငံရေးနီလန်းနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မြင်းစနိုင်းကနေစုစည်းတင်ဆက်ပေးထားပါတယ်။တနင်္ဂနွေလောင်းပြစ်ခတ်ပိုက်ခတ်မှုရက်စွဲရေးသဘောတူစာ
Mondeta Lausanya Democracy Party Ne Momyota Patiroka Ne Usambi Monumyo La Myota Sinanga Yesunupo Go Yemyo Ma Mela Ngayane Ka Ne Koneyane Ti Tawya Tain Chinba Khe Bare Tawya Chan Sunwe Khe Ra Chin Ne Go Sunwe Chinba Ye Komiti Twin Mu Myaung Thu Ka Akhu Lu Pyo Bare Tawya
Man Tha Ra Thet Go Ya Lat Kaung Ya Le Lu Tano Yu Sa Re Di Pwe Yi Phin Aung Siman Khwa Kwe Mu Ya Da Chan Lu Ga Akhet Khe A Mya Yi Shi Bi Me Le Be Di Sa Ran Ne Yet Di Chet Di Ga Chan Lu Ma Phit Sin Ni Ga Naw Chi Khe Da Phit Le Twe Di Sa Ran Bo Ma Chan Lu Khwa Ka Ro Chi Na Aya Mu Shi De A Lu Go Kan Chong Nai De A Bo Tu Ya Nong Pi Lo Pi Le Lo Be Ho Me Ko Chan Lu Man Tha Ra Go Thet Go Ho Ya Lat Ga Ho Po Kaung Nai Lo Chan Lu A Ni Ne Ma Chin Ba Yi Company Ni Le Mo Da Go Chan Lu Yu Sa Re
ဆွေးနွေးပွဲပြီးမှာထောက်ပြန်လိုက်တဲ့ဂျင်ညာချက်နဲ့ပတ်သက်ပြီးမွန်ပြစ်တစ်ပါတီဘိုးကော်မတီဝင်နိုင်အောင်မငဲကအခုလိုပြောပါတယ်ဆွေးနွေးပွဲမှာပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုဘူးတွဲကော်မတီကချမှတ်ထားတဲ့မူပေါင်းနဲ့ညီဗက်ဒရပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်တဲ့နိုင်ငံရေးစည်းပွားရေးလူမှုရေးမြေယာနဲ့တရားစရကဏ္ဍတွေကိုတက်ရောက်လာကြတဲ့ကုသ
ဆက်ပြီးတော့မြန်မာနိုင်ငံလွတ်လပ်ရေးရရှိခဲ့တာနှစ်ပေါင်း90ကြာမှာတိုင်းနာခေါင်းဆောင်နယ်ဖြစ်မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတနယ်ဖြစ်ရှမ်းစော်ဘွားနယ်ဖြစ်တဲ့အမျိုးသားခေါင်းဆောင်ကြီးဆက်ရွေတိုက်ရဲ့ဂျီတွန်ယုတ်တူကိုသူ့ရဲ့ဇာတိငယ်ဖြစ်တဲ့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့မှာလာမယ့်အောက်တိုဘာလဆက်မှာပထမဆုံးစိုက်ထူသွားဖို့စီစဉ်ထားပါတယ်
ဒီကျေးရုပ်စိုက်တူခွင့်ရရှိရေးနဲ့ပတ်သက်ပြီးနမ်ဟောင်ကနေအခုလိုစုစည်းတင်ဆက်ပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့ပထမဆုံးသောသမရဖြစ်ခဲ့တဲ့အပြင်မြန်မာလူလိုက်ရေးတမိုင်းမှာအတိကပါဝင်ခဲ့သူညောင်ရွှေစောပွားကြီးရဲ့ကျေးသွင်းရုပ်ထုကိုညောင်ရွှေဟွန်နန်းဟောင်းကဆောပွားကြီးရဲ့အုတ်ကူနားမှာရှမ်းပြည်နယ်ဆိုးရရဲ့ဖွင့်ပြချက်နဲ့စိုက်ထူမှာဖြစ်တယ်လို့တမိဖြစ်သူစောဟင်မှာတိုက်ကအခုလိုပြောပါတယ်။
ဘုရားတော်စမတာဘုရားတော်နော်ပထမဦးဆုံးသမတာဆိုတော့ဆိုမန္တလေးမှာတော့ဒီလာကုန်တော့သွားပြီးတော့ဟမ်းမှန်တယ်ကျွန်တော်ဆက်စီစံပုံလေးအစံအဒီယာတာဘုရားကောက်ကြီးနေတယ်တော်မတီကြီးရလေဟိုညောင်ရွှေဖော်တီတန်းခံရဲ့တော်မတီကျန်လုံးလေးပြန်မတင်လိုက်တဲ့အခါကိုဒုက္ခကိုဆက်လက်နေတင်တာလေအမိလေးဘာလို့အဲအချမ်းလေးအစိုးရနဲ့ခွင့်ပြုထားပြီးမကြလာဘူးကြလာတော့မလာတော့ရအောင်စီရှမ်းပြည်နယ်ထဲမှာဘုချုပ်အ ကိုတိထားခဲ့ပေမဲ့တိုင်းနာခေါင်းဆောင်ရဲ့ရုပ်ထုကိုတော့အခုမှပထမဆုံးအကြိမ်ကိုထုကိုထနဲ့တိထားခွင့်ရမှာဖြစ်ပါတယ်။လက်ရှိဟော်နန်းမှာမထားပဲညစီတန်းကဟော်နန်းဟောင်းနာကအုတ်ကူမှာတိထားရတဲ့အကြောင်းကိုတော့ညောင်ရွှေဟော်နန်းတိတန်းခိုင်ရဲ့ရေဒူးဥက္ကဋ္ဌလက်ဖြစ်
เจยยกขึ้นเหมี่ยวเยกอมตีกอู้ส่งอุยปิ่วดูแลผิดเดญองชวยมุ่เนกาปีเนลุตตอกูซะเลอู้เนมโยกอะคุลุเปียวบาเดอกูนำมาลุตตอตรุอะมาลิตาติชนาวไอ้เมนเชไนมาหอฮาวเนียดิอะคุเนียพอเซเนียไอ้นาจังเซ่วนฮาวเสียเลไอ้มะจิงกาโลอะมาจ้ะรอดูไรไอ้นำมาวุจิจาเลอ๋อล่ะชะซ้อจะล่ะอะยิงหอฮาวเนียเนเมนเชไนมั้ยเลอะคุลุเมเนียเตลุยอมมงวยปูเวนอพอเตชะนะนาวตุกะลุมา
ညောင်ရွှေစောပွားကြီးရဲ့ကျေးသွင်းရုပ်ထုကိုဆယ်လပိုင်းမှာကြားရောက်မဲ့စောပွားကြီးရဲ့မွေးနေ့မတိုင်မီအပြည်လှုပ်ဆောင်စိုက်ထူနိုင်အောင်စီစဉ်ထားတယ်လို့ဆိုပါတယ်။ ညောင်ရွှေစောပွားကြီးစောက်ရွှေတိုက်ဟာ1926ခုနှစ်အောက်တိုဘာလမှာမွေးဖွားခဲ့ပြီး1929ခုနှစ်မှာညောင်ရွှေစောပွားအဖြစ်ဟော်နန်တက်ခဲ့ပါတယ်။1948ခုနှစ်ဇန်နဝါရီလ၄ရက် ပြည်ထောင်စုမြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်မြန်မာနိုင်ငံရဲ့ပထမဆုံးသောနိုင်ငံတော်သမ္မတဖြစ်လာခဲ့ပါတယ်။1946ခုနှစ်ကနေ1956ငါးဆယ်နှစ်ခုနှစ်အထိသမ္မတတာဝန်ထမ်းဆောင်ခဲ့ပြီး1962ခုနှစ်ကနေ1962ခုနှစ်အထိလူမျိုးစုလွတ်တော်နာရကတာဝန်ယူခဲ့ပါတယ်။1962ဘိုလ်ချုပ်နေဝင်အာဏာသိမ်းစဉ် တားတော်ဆုံးပြီးပြတ်တက်ခံရပြီးညောင်ရွှေစောပွားကြီးကိုလည်းရှမ်းစောပွားတွေနဲ့အတူစစ်အာဏာရှင်တွေကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။စောပွားကြီးဟာ1962ခုနှစ်နိုဝင်ဘာလ21ရက်နေ့တတ်တော်66နှစ်မှာနတ်ရွာဆန်းခဲ့ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့တအန်းပလောင်တပ်မတော် TNLA တို့အကြားတိုက်ပွဲကြောင့်နမ်တူမြို့နယ်မုံရင်ကျွာအုပ်စုဒေသခံရန်နဲ့ကြီးနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်။တပ်မတော်အရာရှိတွေတင်းစီထားတဲ့ကျင်းလက်လူထုပိုင်စကြက်မြေပြန်ရလို့တဲ့အတွက်အန်တော်ကျေးရွာသားနေရာကျော်ကတန်တွဲမြို့မှာဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။
တော်ရရှိတဲ့ခုနားဆင်ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။နေစာခြေဆိုင်တိုင်းသားသတင်းတောက်တွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလှအစီအစဉ်
ဗီယိုရဲ့မြန်မာပိုင်းအတန်လှန့်အစီအစဉ်တွေကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မနက်ပိုင်းမှာမြန်မာစံတော်ချိန်မနက် 6:00 ကနေပြီးတော့9:00အထိထုတ်လွှင့်ပေးပါတယ်။အိမ်နောက်ဒီမြန်မာစံတော်ချိန်မနက် 8:00 မှာတော့အစောပိုင်းထုတ်လွှင့်ခဲ့တဲ့တနင်္ဂနွေစာအတန်လှန့်အစီအစဉ်အားလုံးကိုအစဆုံးပြန်လည်ပြီးတော့ထုတ်လွှင့်ပေးပါတယ်။မနက်ပိုင်းအစီအစဉ်အပြင်ဒီညနေပိုင်း6:00ခွဲနဲ့ည
မေဂန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အစိုးရကိုယ်တိုင်ကသူ့နိုင်ငံတွင်နေထိုင်သူတွေရဲ့နေတူကအခြေခံလွတ်လပ်ခွင့်တွေနဲ့ရပိုင်ခွင့်တွေကိုချိုးဖောက်နေတဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံလည်းတနိုင်ငံအဖြစ်ပါနေကြောင်းအမေရိကန်နိုင်ငံကြီးဌာနရဲ့ကမ္ဘာတလွှားလူ့ခွင့်ရေးဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာဖိနှိပ်မှုအခြေအနေတွေပိုဆိုးလာတာအတွက်အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်စိတ်ပူကြောင်းနိုင်ငံကြီးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလုတ္တမရေးရာဗျူရိုကအကြီးအကဲအရှိမိုက်ကယ်ကိုဇက်ကအစီရင်ခံစာထုတ်ပြန်ခြင်းကမင်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။
In terms of the increase over the last year, it's been a bad situation for Falun Gong.
ဒီနေ့နဲ့တွင်မှာပဲအခြေအနေကပိုပြီးဆိုးလာတာပါ။ Falun Gong အဖွဲ့အခြေအနေဆိုးနေတာကကြားပါပြီ။ Hui Ga တွေအတွက်ရောတိဘက်တွေအတွက်ပါဆိုးနေတာပါ။ဒါပေမဲ့ဒီအဖွဲ့အစည်းတွေကိုရောလူမှုအတိုင်းအဝန်းတစ်ခုလုံးအတွက်ပါဖိနှိပ်မှုအခြေအနေကဆိုးလာတဲ့ပုံစံကိုတွေ့ရတယ်လို့ပြောသွားတာပါ။ဒီနိုင်ငံမှာအထူးသဖြင့်ရှေ့နေတွေလူခွင့်ရလှုပ်ရှားသူတွေသတင်းသမားတွေဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံရေးကျင်းသားဟောင်းတွေဟာဥပဒေနဲ့ဖမ်းဆီးခံရတာနဲ့လူပါပျောက်သွားစေတာမျိုးကို2018ခုနှစ်မှာတွေ့နေရတယ်လို့နိုင်ငံခြားရေးဌာနအစိုးရခန်းစာကဖော်ပြပါတယ်။လူခွင့်ရရှေ့နေဂိုရှိချန်းဟာဩဂုတ်လတည်းမှာပဲပျောက်သွားခဲ့ပြီးသူ့ကိုရဲကဖမ်းထားကြောင်းသူ့မိသားစုကိုအသိပေးခဲ့ပေမဲ့ဘယ်နေရာမှာဖမ်းထားလဲဆိုတာကိုတော့ပြောမပြခဲ့ပါဘူး။ရှိနေဝမ်ကွမ်ချန်းဟာလေ2015ဇူလိုင်လထဲမှာပဲအဖမ်းခံရပြီးလူခွင့်ရရှိနေတွေတရားရေးအဖွဲ့ဝင်တွေစုစုပေါင်း906ယောက်လောက်လဲအခုထိပျောက်ဆုံးနေစေဖြစ်တယ်လို့အဖမ်းခံရပြီးချိန်ကစပြီးမိသားစုကသူတို့ကိုမတွေ့ကြရပဲသူတို့နဲ့ပတ်သက်ပြီးလဲဘာတရင်မှမကြရတဲ့အခြေအနေပါနောက်ဆုံးရင်ဝယ်တစ်ခုကရှင်ချန်းနဲ့တိဘက်မှာကျုံနေရတဲ့ဖိနှိပ်မှုတွေဖြစ်ပါတယ်အဲ့ဒီနေရာတွေမှာအစ်စ်မြန်နီးပညာနဲ့ထောက်လန်းမှုတွေအပြင်ကြေကြေပြန့်ပြန့်စောင့်ကြည့်နေတာဖြစ်ပါတယ်။တိမ့်နဲ့ချီတဲ့လူတွေဟာအစ္စလမ်ဘာသာဝင်ဓမ္မမဟုတ်လူမျိုးမတူတာဖြစ်လို့တဲ့ဘာအကြောင်းမှမရှိဘဲနဲ့အဖမ်းခံရတာဓမ္မမဟုတ်ပျောက်သွားတာမျိုးဖြစ်နေပါတယ်။ဒါအပြင်အစိုးရကသတင်းမီဒီယာနဲ့အင်တာနက်ကိုတင်းတင်းချက်ချက်ထိန်းချုပ်တာလူခွင့်ရပညာပေးမှုနဲ့လူနည်းစုဝင်ပြဿနာတွေမှာပါဝင်ပတ်သက်နေသူတွေအဖွဲ့အစည်းတွေပေါ်မှာဆူဆူဝါးဝါးဖိနှိပ်တာခလေးမွေးခွင်ကတ်တက်တဲ့မူဝါဒနဲ့အတင်းကလေးဖြတ်ချတာဒါမှမဟုတ်တားချိုးဖြတ်ခိုင်းတာတွေအပြင်လွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်လှုပ်ရှားခွင့်နဲ့စီတန်းလှည့်လည်ခွင့်တွေကိုတိတိတသားကန့်တတာအပါဝင်လူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနအစိုးရခန်းစာထဲမှာဖော်ပြထားပါတယ်။တရုတ်ပြည်သူတွေရဲ့စွမ်းအားဘယ်လောက်ရှိတယ်ဆိုတာကိုသိချင်သူတို့ကိုဖိနှိပ်မထားဘဲလမ်းဖွင့်ပေးရမယ်လို့တရုတ်ခေါင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုကအလားတူတန်းစကားကိုပဲဆက်ပြီးပါနေမှာဖြစ်ကြောင်းလဲအကြီးတန်းအရာရှိကိုဆက်ကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သတင်းရှင်တို့ခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်တာကိုအသိပေးပါတယ်ရှင်။မေလ၁၇ရက်တောက်ချာနေမနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်သိန်းကအခုတလဲအခြေညာပေးပါအောင်မရှင
်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်နဲ့ထိပ်သီးဆွေးနွေးပွဲကိုဇွန်လ၁၂ရက်နေ့စင်ကာပူမှာလုပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကထွတ်တာကနေကြေညာပါတယ်။မြောက်ကိုရီးယားကပြန်လွှတ်ပေးလိုက်တဲ့အမေရိကန်နိုင်ငံသား၃ဦးကိုသူကိုယ်တိုင်သွားကြည့်ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲသမ္မတထရမ့်ကအဲ့လိုကြေညာလိုက်တာပါ။ကင်ဂျွန်ဝန်နဲ့အစည်းအဝေးမှာသူရဲ့ရည်ရွယ်ချက်ကနျူကလ িয়ার ကင်းမဲ့အောင်လုပ်ဖို့ကိစ္စမြောက်ကိုရီးယားဘက်ကသဘောတူဖို့ဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ပါကစ္စတန်တာဝန်ထမ်းတွေပေါ်အမေရိကန်ပြည်ထောင်စုကခီးသွွားကန့်သက်တာတွေတောက်ကြနေမှာစတင်လို့ဆောင်လိုက်တယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာပါကစ္စတန်တာမတ်ကြီးအိုက်ဇက်ချောဒရီကအဖြေအယူကိုပြောပါတယ်။ဒါအပြင်ဒီလိုလှုပ်ဆောင်တာဟာမှန်ကန်တဲ့လို့ရမဟုတ်ကြောင်းနဲ့တနိုင်ငံဆက်ဆံရေးပူပြီးရင်းနှီးလာချိန်မှာအခုလိုမလုပ်သင့်တဲ့အကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးအခုချိန်မှာဘာမှပြောဖို့မရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းအခုလိုခီးသွွားကန့်သက်တာဟာနိုင်ငံသားအသင်းအဖွဲ့များဆိုင်ရာ1982ခုနှစ်အုပ်ဘရီယာဖြစ်တယ်လို့အရင်တုန်းကပြောထားဘူးပါတယ်။အစ္စရေးကသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြေဒေသကိုအီရန်ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်တာဟာလက်ခံနိုင်စရာမရှိသလိုအရှေ့လက်ပိုင်းဒေသတစ်ခုလုံးအတွက်တိတ်ကိုအန်ဒရယ်ကြီးတဲ့အခြေအနေဖြစ်တယ်လို့ပြောပြီးအမေရိကန်အစိုးရကပြစ်တင်ရှုတ်ချလိုက်ပါတယ်။မလေးရှားနိုင်ငံရဲ့80မြောက်ဝန်ကြီးချုပ်ဖြစ်မဟာဒီယာမူဟာမက်ဟာဂျာတာဘီနေကမလေးရှားပြည်ရှင်ရှိမှတန်ပစ္စာချင်းဆိုပြီးတဲ့နောက်မနေ့ကဆိုရင်ချက်ချင်းပဲအလုပ်တွေအများကြီးလုပ်ကြရတော့မှအသေးချပါကျွန်တော်တို့ကိုထောက်ခံခဲ့ကြသူတွေကိုလည်းကျွန်တော်ကျေးဇူးတင်စကားပြောချင်ပါတယ်ဒီလိုဖြစ်လာအောင်ခင်ဗျားတို့ထောက်ခံခဲ့တာပါမလေးရှားမှာပါကတန်ဟာရပန်ကိုထောက်ခံတဲ့ထောက်ခံမှုမျိုးဘယ်သူမှဘယ်တော့မှမရခဲ့ပါဘူးလို့သူဦးဆောင်တဲ့ညွန်မောပါတီကိုညွှန်ပြီးမဟာဒီယာကသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ခင်ဗျာ
မေလ၁၇ရက်တောက်ချာနေ့မနေ့အတွက်ကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာခဲ့တာပါရှင်။ဒီနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လွင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ပါ။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကို email ပို့ပေးနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေ။ကျမဆုမြတ်မွန်ပါရှင်။
This program has come to you from the Voice of America, Washington.